Welcome to the Voice of America in Burmese.
Mingala nya chan ma toda shin ya shin. American pi dong su myo daw Washington DC ga le PO in Myanmar wai season ye 2016 khu ne 2018 khu ne October la 30 ye inga ne nya bai 9 ya ne 10 na ri season ne go line to meter 25 30 ne 50 ne line meter 190 ro ga ne dai chaw re ni ba bi. ကျမနားလောပါအခုညပိုင်းအစီအစဉ်တွေတာဝန်ယူပေးဆက်သွားပါမယ်
။ကျမသင်္ကြန်ထိုက်ပါရှင်။ညညပိုင်းသတင်းတွေကိုကိုအောင်နဲ့အတူကြည့်ညာပါမယ်။အမေရိကန်ပြည်တော်စုပစ်ဖာမျိုးကဂျူပြာချံဖိတ်ခိုက်ခံရမှုအတွင်းတည်ဆုံရသူတွေရဲ့မိသားစုတွေနဲ့တွေ့ဆုံဖို့တမရနဲ့တမရကတော်တို့ဒီကနေ့ပဲသွားရောက်ဖို့ရှိနေပါတယ်။သတင်းပတ်နဲ့ချီမပြေမလည်ဖြစ်ခဲ့တဲ့ဖူရန်အလုတ်သမားသပိတ်အရေးပြည်လည်မှုရသွားပါပြီ။ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်သတင်းတွေကိုနားဆင်ကြရဖို့ရှိပါတယ်။
ကောင်းပါပြီရှင်။ဘင်္ဂလားဒေ့ရှ်နိုင်ငံရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေရဲ့ပြန်ရေးအစီအစဉ်တွေရှိလာတဲ့စတင်မှုမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကြားဒီကနေ့ပဲသဘောတူလိုက်ပါတယ်
။ဘုံလုံးရဲ့အစီအစဉ်တွေကြီးလာပြီ။ကျန်တဲ့လက်ခံရေးကျန်တဲ့နေရာဆရာကြီးဆိုတဲ့ဒီစီးကြတဲ့ arrangement ကြီးတိုင်းတော့ဟာစောင့်ဝင်နေဗားလို့နေညာလို့နေအဲ့လက်ပြီးတော့အစီအစဉ်ကလေးဆောင်ရမယ်ဆိုအစီအစဉ
် UK ပြန်ဝန်ကြီးဒေါက်တာဝင်းမြတ်အေးပြောသွားတာပါ။အပြည့်စုံကတော့မကြခင်ကြားမှာပါ။ဒါပြင်ရန်ကုန်တိုင်းဆက်မှုဆောင်ကဖူရန်အထက်ဆက်ယုံကအလုရှင်အလုကမာပြဿနာကြောင့်ဖြစ်ပေါ်ခဲ့တဲ့ဆန္ဒပြပွဲတွေဘလို့ပြေးလည်သွားတယ်လဲဆိုရတဲ့မြန်မာနိုင်ငံကိုကုံသွေးရဲ့အထူးခံစားခွင့်ပေးထားတာတွေကိုဥရောပသမဂ္ဂကပြန်ရုပ်သိမ်းလိုက်မယ်ဆိုရင်ကြုံရနိုင်တဲ့ဆိုဂျိုတွေကိုတင်ပြခဲ့တဲ့အကြောင်းကြားမှာပါ။ဒုတိယပိုင်းနိုင်ငံမှာတော့အမေရိကန်နိုင်ငံရင်းနဲ့တိုက်ရိုက်လေလံဆွေးနွေးခန်းကိုတင်ပြသွားဖို့ရှိပါတယ်။အခုအရင်ဆုံးတော့ဒီကနေ့ညပိုင်းထိုင်တန်ရောက်တဲ့တွေကိုမှတ်သင်ခဲ့တဲ့ကိုအောင်တို့ကပြောပြပေးကြပါဦးရှင်။
အမေရိကန်ပြည်ထောင်စုပင်ဆယ်ဗေးနီးယားပြည်နယ်ပစ်ဖာမြို့မှာပြီးခဲ့တဲ့သတင်းဘက်ကဂျူပြာချောင်းတွင်ပြစ်ခတ်ခံရမှုမှာတည်ဆုံရသူ11ဦးရဲ့မိသားစုဝင်တွေကိုအလေးထားမှုကိုပြသတဲ့အနေနဲ့သမ္မတဒေါ်နယ်ထရန့်ရဲ့ဇနီးဖြစ်သူမလာနီယာတို့ဒီကနေ့အင်ကာနီမှာပစ်ဖာမြို့ကိုသွားရောက်မှာဖြစ်ပါတယ်။ဒါပေမဲ့လည်းဂျူခေါင်းဆောင်တချို့ကတော့သမ္မတအနေနဲ့လူပြူလူမျိုးရေးဝါဒီတွေကိုပြစ်တင်ရှုတ်ချတာအရင်လုပ်ဖို့တောင်းဆိုပါတယ်။ပစ်ဖာလူမှုအတိုင်းဝိုင်းနဲ့အတူဝန်ထဲခြေခွဲရမှုနောက်အမေရိကန်ပြည်သူတွေကိုအားပေးထောက်ခံမှုကိုပြသဖို့အတွက်တမနာနဲ့တမနာကတော်တို့တမိုင်းဝင်မျိုးကိုတွားရောက်မှာဖြစ်တယ်လို့မနေ့တင်းင်းလာနေမှာအင်ဂျီရောကကြေညာခဲ့တာပါပြီးခဲ့တဲ့စနေနေ့က Tree of Life ဂျူဖျားချောင်းပြစ်ခတ်ခံရမှုအတွင်တည်ဆုံးခဲ့ရသူတွေထဲမှာပထမဆုံးဇာပနအခမ်းအနားကျင်းပမယ့်အချိန်မှာပဲတမနာထရန့်ရဲ့ခီးစဉ်ထွက်ပေါ်လာတာလည်းဖြစ်ပါတယ်စာပနအခမ်းအနားတွေမှာလုံခြုံရေးဆောင်ရွက်ပေးရမယ်။လုံခြုံရေးတပ်ဖွဲ့ဝင်တွေအတွက်ပို့ပြီးအလုပ်ပြီးသွားစီမှာဖြစ်လို့သမရထွန့်ရဲ့ခီးစဉ်ကိုဆိုင်းငံ့ပေးဖို့ပစ်ဖတ်မျိုးတော်ဝင်က CNN ရုပ်သံနဲ့တွေ့ဆုံမေးမြန်းမှုအတွင်မှာတိုက်တွန်းသွားပါတယ်။ဂျူးဖွဲ့စည်းတစ်ခုဖြစ်တဲ့ Bin the Arts ရဲ့ခေါင်းဆောင်တွေကလည်းသမရထွန့်ဘက်ကခီးစဉ်ဖျက်ပေးဖို့မနေ့တုန်းကအိတ်ဖွင့်ပေးစာတစ်စောင်ပေးပို့တဲ့အချိန်မှာတော့သမရအနေနဲ့လူပြူလူမျိုးရေးဝါဒီတွေကိုပြစ်တင်ရှုတ်ချတာမလုပ်မချင်းသူတို့အနေနဲ့သမရကိုမကြိုဆိုဘူးလို့ပြောဆိုထားပါတယ်။ဒီအဖွဲ့ပေးစာမှာနိုင်ငံတော်ကလူပေါင်းတောင်းငဲ့ချီပြီးတော့လက်မှတ်ရေးထိုးထားပါတယ်။ဒါပေမဲ့လည်း Tree of Life ဂျူဖျားချောင်းကဘာသာရေးခေါင်းဆောင် Jeffrey Meyer ကတော့သမရအနေနဲ့ Facebook ကိုလာဖို့ကြိုဆိုတဲ့အကြောင်းပြောဆိုထားပါတယ်ရှင်။
အင်ဒိုနီးရှားနိုင်ငံမြို့တော်ဂျကာတာကနေ Lion Air လေကြောင်းလိုင်းလေယာဉ်တစ်စင်းမနေ့တနင်္လာနေ့မနေ့စောပိုင်းမှာပြန်တက်သွားပြီးနောက်မင်းနဲ့ပိုင်းအကြာပင်လယ်ထဲပြတ်ကျခဲ့ရမှာလိုက်ပါသွားသူအလုံးသေဆုံးသွားပြီလို့ယုံကြည်ထားကြပြီးလိုက်ပါသွားတဲ့ခီးစဉ်နဲ့လေယာဉ်အမှုရန်189ရောက်ရုပ်လောင်းနေရရှိရေးအတွက်ရှာဖွေကယ်ဆယ်ရေးလုပ်သားတွေဒီကနေ့အင်္ဂါနေ့မှာဆက်ပြီးတော့ကြိုးစားနေပါတယ်ဘသူတွေလဲဆိုတာကိုစစ်ဆေးဖို့ရုပ်လောင်းတွေထည့်ထားတဲ့အိမ်24လုံးကိုစေယုံကိုပို့ဆောင်ထားပြီးဖြစ်တယ်လို့မနေ့တင်းလာနေ့ညပိုင်းမှာတာဝန်ရှိသူတွေကပြောဆိုထားပါတယ်။ယာနဲ့ချီတဲ့ပစ္စည်းတွေကိုလည်းလေရင်ပြကြရနေရာကနေပြန်လည်ဆက်ယူထားပါတယ်။အဲ့ဒီထဲမှာတော့စာအုပ်တွေပစံရိတ်တွေလက်ကင်ဖုံးနေနဲ့လေရင်ပြအပိုင်းစာတွေလည်းပါဝင်ပါတယ်။ခီးသည်တွေထဲမှာတော့ကလေးငယ်တဦးနဲ့မွေးကင်းစကလေးနှစ်ဦးတို့လည်းပါပါတယ်။တန်တတ္ထုဒူဖော်ရေးဘန်ကာဘယ်လီတန်ဒေသရဲ့မြို့တော်ကိုဥတည်ပြန်တန်းရကနေပြကြခဲ့တဲ့Lion Air လေကြောင်းလေယာဉ်အမှတ်စဉ် JD610 ရဲ့အပျက်စီးတွေကိုရင်းငုံတမား40နဲ့ရှာဖွေနေပါတယ်။လေယာဉ်ကတော့ဂျာဗာပင်လယ်ပြင်ရဲ့အနောက်ဒီ30ကနေ35မီတာလောက်မှာရှိနေမယ်လို့လည်းယုံကြည်ထားကြပါတယ်။လေယာဉ်ပြတ်မကျခင်လေးမှာလေယာဉ်မှုကလေစိတ်မှာပြန်ပြီးတော့ဆင်းသက်ဖို့ပြောဆိုခဲ့တယ်လို့လည်းအာနာဘိုင်နီကပြောပါတယ်။စီစားတက်သားပြီးအသုံးများတဲ့ Boeing 737 MAX 8လေယာဉ်တစ်စင်းပထမဆုံးပြတ်ကျတာလည်းဖြစ်ပါတယ်။ဒီလေယာဉ်ကပြတ်မကျခင်ညကပဲဘာလီကနေဂျကာတာကိုပြန်သက်လာမှလည်းနီးပညာပိုင်းဆိုင်ရာချွေးမှုဖြစ်ခဲ့ကြောင်းဒါပေမဲ့ပြင်ဆင်ပြီးဖြစ်ကြောင်း Lion Air အကြီးအကဲ Edward Sarek ကသတင်းတော်တွေကိုပြောပါရတယ်။ဒီလေယာဉ်ရဲ့ပြန်သက်မှုဟာတက်တန်းနှစ်လပဲရှိပါသေးတယ်ခင်ဗျာ
။ American နိုင်ငံမှာနိုင်ငံသားမဟုတ်သူတွေနဲ့တရားမဝင်ရွှေ့ပြောင်းဝင်ရောက်သူတွေကမွေးဖွားလာတဲ့ကလေးငယ်တွေကိုနိုင်ငံသားဖြစ်ခွင့်ပယ်ဖျက်လိုတဲ့အကြောင်း American သမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်။ American မြေပေါ်မှာမွေးဖွားသူတွေနိုင်ငံသားဖြစ်ခွင့်ရှိတဲ့လက်ရှိကျင့်သုံးနေတဲ့ American မူဝါဒကိုသမ္မတအမိတ်နဲ့ပယ်ဖျက်ဖို့စီစဉ်နေတာလို့လည်းသမ္မတထရန့်က HBO ကနေပြသနေတဲ့ACO သတင်းနဲ့တွေ့ဆုံမေးမြန်းမှုအတွင်ပြောဆိုသွားပါတယ်။ဆောင်ရွက်နေဆဲဖြစ်ပြီးဖြစ်လာပါလိမ့်မယ်လို့လည်းသမရထွန်းကပြောပါတယ်။အမေရိကန်နိုင်ငံဟာဆိုရင်လူတွေလာပြီးကလေးတွေမွေးကြတယ်။အဲ့ဒီကလေးတွေကခံစား권အားလုံးရပြီးအမေရိကန်နိုင်ငံသားဖြစ်သွားတဲ့တခုတည်းသောနိုင်ငံဖြစ်တယ်။ဒါကအထိပ္ပယ်မဲ့ပြီးဒီကိစ္စကိုအဆုံးသတ်မှာဖြစ်တယ်လို့သမရကထပ်လောင်းပြောပါတယ်။နိုင်ငံတွင်းမွေးဖွားသူတွေကိုနိုင်ငံသားဖြစ်ခွင့်ပေးနေတာကအမေရိကန်တနိုင်ငံနဲ့တော့မဟုတ်ပါဘူး။ကမ္ဘာတဝန်းနိုင်ငံပေါင်း30လောက်ရှိနေပါတယ်။အမေရိကန်ပြည်ထောင်စုမှာဒီမူဝါဒကိုဖျက်သိမ်းမယ်ဆိုရင်တော့တရားဥပဒေကြောင့်အရာရင်ဆိုင်ရနိုင်ပါတယ်ရှင
်။အမေရိကန်ပြည်ထောင်စုကိုဥတည်လာနေတဲ့ Honduras နိုင်ငံကရွှေပြောင်းအခြေချဝင်ရောက်လာသူတွေကို American Mexico နေဆက်မှာဟန်တာရမှာကူညီနိုင်ဖို့တပ်ဖွဲ့ဝင်9200ကိုပင်ဒဂွန်ကဆေးလုတ်ခဲ့ပါတယ်။နေဆက်လုံခြုံရေးဟာမြို့သားလူမျိုးရေးဖြစ်တယ်လို့ American မြောက်ပိုင်းကုတ်ကဲရေးဌာနအကြီးအကဲပိုဂျိုဂျီ Terence O. Shognessy ကသတင်းတောက်တွေကိုတင်းနယ်လာနေမှာပြောကြားပါတယ်။အဲဒီတပ်ဖွဲ့ဝင်9200ဟာနေဆက်မှာရောက်နေနေပြီးသားပြည်ရင်းကာကွယ်ရေးအရန်တပ်ဖွဲ့ဝင်2100လောက်နဲ့တွားရောက်ပူးပေါင်းအားဖြည့်မှလို့လဲဆိုပါတယ်။အကောက်ခွန်နဲ့နေဆက်ကာကွယ်ရေးကော်မရှင်နာမင်းကြီး Kevin McGillan ကတော့ဒီအမေရိကန်ပြည်ထောင်စုကိုဥတည်လာနေတဲ့မြို့သားမြို့သမီးနဲ့ကလေးငယ်တွေပါဝင်လူပေါင်း3500လောက်ဟာမက္ကဆီကိုမှာရောက်ရှိနေပြီဖြစ်ကြောင်းပြောပါရယ်နောက်ထပ်လူပေါင်း3000လောက်ပါဝင်တဲ့ရွှေပြောင်းဝင်ရောက်လူသူတွေကလည်းမက္ကဆီကိုနဲ့ဂွာဒီမာလာနယ်စပ်ကိုရောက်နေပြီးအဲ့ဒီနှစ်ဖွဲ့ပူးပေါင်းမှုရှိနေတာပါလူအုပ်စုတွေကတချို့ကတော့မက္ကဆီကိုရဲတပ်ဖွဲ့ဟန်တာနေတဲ့ဂျာမာပဲဖျက်ကူးပြီးတော့မက္ကဆီကိုနိုင်ငံထဲဝင်ရောက်ခဲ့ပါရယ်ကော်မရှင်နာမင်းကြီးမက္ကအယ်လင်နန်ကတော့ဒီအဲ့ဒီထဲကအမေရိကန်ပြည်ထောင်စုကိုဝင်ရောက်လာနိုင်သူတွေကိုဖန်စီထိတ်ထိတ်မှဖြစ်ပြီးတော့အမေရိကန်ဥပဒေအတိုင်းသူတို့ရဲ့ခလုံခွေပေါ်စဉ်းစားမှဖြစ်တယ်လို့ပြောပါတယ်။နေဆက်လုံကြိုးကြီးဆောင်ရွက်နေသူတွေအနေနဲ့လည်းဥပဒေအတိုင်းအလေးထားဆောင်ရွက်မှဖြစ်ပြီးဝင်ရလာသူတွေကိုလူသားချင်းစာနာစွာဖေးမှဆက်ဆံမှဖြစ်တယ်လို့လည်းဆိုပါတယ်ခင်ဗျာ
။ VOA American တန်ညပဲမြန်မာဘာသာအစီအစဉ်တွေကိုညဝိုင်း9နာရီကနေ10နာရီထိไคลโลมีตา19กิโลเฮิรตซ์1595ไคลโลมีตา25กิโลเฮิรตซ์1783ไคลโลมีตา32กิโลเฮิรตซ์9335เนปฐมนาฬิกาเวมาไคลโลมีตา190กิโลเฮิรตซ์1505โรกันนี่ทุ่งล้วนตีนี่บาเลยရှင
်ฟิวเอမြန်မာပိုင်းစီစဉ်ရဲ့အင်ကာနိညာပိုင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်ရန်ကုန်တိုင်းဒဂုံးစိတ်ကန်းဆက်မှုဆောင်ကဖူရွံအထဲချုပ်ဆက်ယုံမှာအလုတ်ထုတ်ခံထားတဲ့အလုတ်သမား30ကိုပြန်ပြီးအလုတ်ခံဖို့ဆက်ယုံဘက်ကသဘောတူလိုက်တာကြောင့်သတင်းပတ်နဲ့ချီကြားမြင့်ခဲ့တဲ့အလုတ်သမားတွေရဲ့ဆန္ဒပြပွဲပြီးဆုံးသွားပါပြီ။မင်းညာပိုင်းကရန်ကုန်တိုင်းဝန်ကြီးချုပ်ဘက်ကဝင်ရောက်ဖြည့်ရှင်းပေးဖို့တောင်းဆိုတဲ့ဆန္ဒပြအလုတ်သမားတွေကရန်ကုန်အစိုးရရုံးရှိမှာတပိတ်စခန်းဖွင့်ခဲ့ပါတယ်။ညာရင်းချင်းမှာပဲရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းနဲ့အစိုးရအဖွဲ့ကတပိတ်မှောက်အလုတ်သမားတွေနဲ့တွေ့ဆုံညှိနှိုင်းခဲ့ပြီးဒီကနေ့မှာတော့ဆက်ယုံမှာထပ်ပြီးတော့ညှိခဲ့ကြတာပါဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကိုယ်တိုင်ဒီကနေ့ဆက်ယုံကိုတွားရောက်ပြီးအလုတ်ရှင်အလုတ်သမားတွေနဲ့ညှိပါတယ်အလုတ်ရှင်ဘက်ကအလုတ်ထုတ်ခံထားသူတွေကိုပြန်ပြီးအလုတ်ခံဖို့သဘောတူပေမဲ့လည်းဆက်ယုံတွေကအလုတ်သမားခေါင်းဆောင်တွေကြီးချက်သူတွေကစန့်ကျင်ဆန္ဒပြတာကြောင့်ထပ်ပြီးတော့ညှိကြရပါတယ်ဒါပေမဲ့အခုနောက်ဆုံးမှာတော့အလုတ်ထုတ်ခံထားရသူတွေကိုပြန်ခန့်ဖို့သဘောတူညီချက်ရရှိပြီးနောက်ပိုင်းမှာတော့လစာနဲ့ပတ်သက်ပြီးလည်းဆက်ပြီးတော့ညှိနှိုင်းဖို့သဘောတူလိုက်ကြပါတယ်။ဖူရွံအထက်ချုပ်စည်ယုံကအလုတ်သမားတမကအဖွဲ့ဝင်အလုတ်သမား30အလုတ်ထုတ်ခံခဲ့ရပြီးတဲ့နောက်အလုတ်သမားတွေရဲ့ဆန္ဒပြပွဲတွေပေါ်ပေါက်ခဲ့တာဖြစ်ပါတယ်
။တူရကီနိုင်ငံအစ္စတန်ဘူမြို့ကဆော်ဒီကောင်ဆယ်ဝင်ရုံးထဲမှာဆော်ဒီသတင်းတော်ဂျမက်ကက်ရှိုဂီကိုတပ်ဖို့ဘသူကညွှန်ကြားခဲ့တယ်လဲဆိုတာကိုဆော်ဒီအာရေဗျဘက်ကထုတ်ပြန်ပေးဖို့တူရကီသမ္မတရစ်ချတ်ဒီအာဒူဝန်ကဒီကနေ့အင်္ဂါနေ့မှာတောင်းဆိုလိုက်ပါတယ်။ကာရှိုဂီတပ်ဖြတ်ခံရမှုပေါ်ဆုံးဆက်ဆင်းမှုတွေအမြန်ဆုံးပြီးမှအောင်လုပ်ဖို့လဲတူရကီသမ္မတကလွတ်တော်မှာသတင်းတော်တွေကိုပြောဆိုခဲ့ပါတယ်။အော်တိုဘာလ2ရက်နေ့ကကာရှိုဂီတပ်ဖြတ်ခံရမှုနဲ့ပတ်သက်ပြီးတော့ဆော်ဒီအာရေဗျမှာဖန်ထားတဲ့တနင်္လာရှိသူ18ဦးကိုလွှတ်ပြောင်းပေးရတဲ့အတွက်လဲတူရီဘက်ကစူးစမ်းနေတာဖြစ်ပါတယ်။အသက်ခံရတဲ့သတင်းတော်ကာရှိုဂီရဲ့ရုပ်အလောင်းကိုရှာဖွေရေးဆော်ဒီဘက်ကအကူအညီရဖို့လဲမျှော်လင့်နေပြီးအခုချိန်ထိတော့ကာရှိုဂီရဲ့ရုပ်အလောင်းကိုမတွေ့ရသေးပါဘူး။မနေ့တနင်္လာနေ့ကဗြိတိန်နိုင်ငံလန်ဒန်မှာကျင်းပတဲ့ဒီအောက်မေ့အမှန်ရအခမ်းအနားမှာတော့ကာရှိုဂီနဲ့ဆက်ဆက်ထားသူတူရီနိုင်ငံသား ဟေတီစန်ဂျီကဒီကာရှိုဂီတပ်ဖြတ်ခံရမှုအပေါ်နိုင်ငံများပြားရဲ့ခေါင်းဆောင်ပိုင်းရဲ့တုံ့ပြန်မှုအပေါ်မှာစိတ်ပြေအောင်ပြောဆိုသွားပါတယ်။ Sorry သတင်းတော့ကာရှိုဂီပြည်ပမှာတိရှောင်နေသူဖြစ်ပြီးတော့ Washington Post သတင်းစာကြီးမှာအတွေ့အမြင်ဆောင်မတွေရေးသားနေသူပါ။ Sorry အရှိစမင်းသားမိုဟာမက်ဘင်ဆယ်မန်ကိုဝေဖန်သူလည်းဖြစ်ပါတယ်။ကာရှိုဂီတိုက်စုံမှုကိုဖုံးကွယ်ဖို့အမေရိကန်သမ္မတအနေနဲ့လမ်းဖွဲ့မပေးသင့်ဘူးလို့လည်းစန်ဂျီစ်ကပြောပါတယ်ခင်ဗျာ
။ဆယ်စုနှစ်လေးခုတာကာလအတွင်းကမ္ဘာသားရိုင်းတိုက်စံအရေးအတွက်ရဲ့60ရာခိုင်နှုန်းထင်မှတ်မထလောက်အောင်ဆုံးရှုံးခဲ့ရတယ်လို့အစင်ခန်းစာတစ်ကဖော်ပြလိုက်ပါတယ်။တစ်တော်ပြုံးတိမှုရာသီဥတုပြောင်းလဲမှုသဘာဝပတ်ဝန်းကျင်ညှဉ်းနှံမှုတွေကြောင့်1980ပြည့်နှစ်ကနေ2014ခုနှစ်ကြားသားရိုင်းတိရစ္ဆာန်အကောင်ရေ16,900ကျဆင်းခဲ့တာလို့ကမ္ဘာသားရိုင်းတိရစ္ဆာန်ရန်ပုံငွေအဖွဲ့ရဲ့2018ခုနှစ် Living Planet အစီရင်ခံစာမှာဖော်ပြထားပါတယ်။ပြီးခဲ့တဲ့နှစ်30အတွင်းကမ္ဘာပေါ်ကရေဒိန်တန်တာကျောက်တန်းကြီးရဲ့ထက်ဝက်ပျောက်ဆုံးသွားတဲ့အကြောင်းလည်းဖော်ပြထားပါတယ်ရှင်
။တရုတ်နိုင်ငံပိုင်းနည်းပညာကုမ္ပဏီတစ်ခုကိုအမေရိကန်ရဲ့နည်းပညာတွေကိုခိုးယူနေတဲ့ဆိုတဲ့အကြောင်းပြချက်နဲ့အမေရိကန်ဆိုရကစီးပွားရေးပိတ်ဆို့တံခတ်မှုတွေချမှတ်လိုက်ပါတယ်။အခုလိုစီးပွားရေးပိတ်ဆို့တံခတ်လိုက်တာကြောင့်ကွန်ပျူတာ3လျက်ကူးပစ္စည်းထုတ်လုပ်တဲ့ Fujian Jinhua တရုတ်နည်းပညာကုမ္ပဏီကိုပစ္စည်းတွေရိုက်ဆိုင်ရောင်းချတာရိုက်ဆိုင်ထားမှာဖြစ်ပါတယ်။နိုင်ငံရဲ့အမျိုးသားလူမျိုးရေးစီးပွားရေးကိုထိခိုက်လာမှဆိုရင်ပြင်းပြင်းထန်ထန်အရေးယူမှာဖြစ်ပြီးတော့ဒီကုမ္ပဏီကိုနာမည်ပြက်ဒီကုမ္ပဏီစီးနင်းမှာထည့်တင်လိုက်တာဟာအမေရိကန်စစ်တပ်အတွက်အရေးပါတဲ့ပစ္စည်းတွေရောင်းချတာကိုကန့်သတ်လိုက်တာဖြစ်တယ်လို့လည်းစီဘွားကူတန်းဝင်ကြီးဝေဘာရော့စ်ကပြောပါရခင်ဗျာ
ဒီကနေ့ညဘက်ထိတ်တန့်ရသတင်းတွေကိုမှတင်ပြထိုင်တဲ့ကိုအောင်တို့ကကြီးညာပေးခဲ့တာပါရှင်အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြသွားပါမယ်ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်ရှိနေတဲ့ရူဝင်ဂျာဒုက္ခသည်တွေရဲ့ပြန်ရိပ်အစီအစဉ်တွေရှစ်လာတဲ့စတင်ဖို့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံကြားဒီကနေ့ပဲသဘောတူလိုက်ကြပါတယ်။မြန်မာအစိုးရကတော့ပြန်လည်လက်ခံရေးအဆင့်တင်ဖြစ်နေပြီလို့ဆိုပေမဲ့ဒုက္ခသည်တွေကြမှာတော့ဆွေးနွေးမှုတွေကလည်းရှိနေကြတာပါ။အပြည့်စုံကတော့ဆက်သွယ်စုံစမ်းထားတဲ့မဆုမုံကပြောပြပေးမှာပါ။
ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေတဲ့တိမ့်ချီတဲ့ဒုက္ခသည်တွေကပထမတော့အဖြစ်နဲ့ရှေးလလယ်မှာစတင်ပြီးတော့မြန်မာနိုင်ငံဘက်ကပြန်လည်လက်ခံသွားမယ့်အစီအစဉ်ကိုတော့မြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရတာဝန်ရှိသူတွေဒီကနေ့ပဲကြေညာလိုက်ကြတာပါဒုက္ခသည်တွေကိုနေရက်ပြန်ရေးအစီအစဉ်နေနိုဝင်ဘာလတဲ့စတင်မယ့်အစီအစဉ်ကိုတော့ဒီကနေ့နိုင်ငံတာဝန်ရှိသူတွေဓာကမြို့တော်မှာတွေ့ဆုံခဲ့ပြီးတဲ့နောက်ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝင်ကြီးဌာနအတွင်းဝင်ရှာဟီဒေဟတ်ကအခုလိုပြောဆိုလိုက်တာပ
ါ We are looking forwardto start the repatriation by mid-November.
Next month.
Mid-November. It is the first group.
First phase, we call it.
ချင်းကနိုဝင်ဘာလလယ်မှာစီစဉ်စဖို့ကျွန်တော်တို့မျှော်လင့်ထားပါတယ်။ဒါကပထမအတော့ပါ။နိုင်ငံပူးတွဲလုပ်ငန်းအဖွဲ့အစည်းနဲ့ Cox's Bazaar ကိုတွားရောက်ပြီးရွှေကြိုင်နဲ့တွဲဆုံဖို့လည်းရှိနေပါတယ်။အဲဒီမှာတော့ရခိုင်ပြည်နယ်မြောက်ပိုင်းကနေထွက်ခွာလာတဲ့သူတွေဘေးကင်းလုံခြုံမှုရှိရှိနေရက်ပြန်ချဖို့လည်းတိုက်တွန်းသွားမှာပါ။
ပထမဦးဆုံးအကြိမ်ဖြစ်တဲ့ဒုက္ခသည်9000ကျော်ကိုနိုဝင်ဘာလ15ရက်နေ့ကနေစတင်လက်ခံသွားမှာဖြစ်ကြောင်းလဲဒုက္ခသည်တွေပြန်လည်လက်ခံရေးအစီအစဉ်ဒီမှာဦးဆောင်နေသူတူဦးဖြစ်တဲ့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးက VOA မြန်မာပိုင်းကိုအခုလိုပြောပါတယ်။န
ော်ဒီမှာစမိုင်းစမယ်လို့ကြားပါတယ်။ကျွန်တော်တို့ရှိနေဒီလိုဟိုးလုံးကပြီးလာတဲ့ချစ်ကောင်းနဲ့ဒိတ်ဆက်နဲ့ဤကြတဲ့ရှိခဲ့တယ်။ရှိခဲ့တာကိုဒီဒီကိစ္စနဲ့လို့တော့အဲ့ဒါကို verify လုပ်ပြီးတော့အဲ့ဒီအင်းကိုပြန်ပို့ပြီးအဲ့အိဒီယာလည်းပြန်ပို့ရဲလို့ကျွန်တော်တို့ယူထားတယ်ပေါ့နော်။ဆားရခါကျတော့ဒါစပြီးအစစ်အစစ်လားလို့နေတော့ပြေးရဖြစ်နေတယ်လို့ကျွန်တော်ပြောနေကြတာလေ။အဲ့ဒီအချိန်ဖြစ်ပါလေခင်ဗျာ
။အချိန်တော်ကြာကြက်ကြာနေခဲ့ပြီးနေရက်ပြန်ရေးသဘောတူညီချက်ရရှိသွားခဲ့ပေမဲ့လို့ဒုက္ခသည်တွေကြားမှာတော့စိုးရိမ်မှုတွေကရှိနေစေဖြစ်ပါတယ်။ဒီအတွက်လည်းမြမကိုယ်စားလှယ်တွေမနေ့ဖြန်ဒုက္ခသည်တွေကိုတွားရောက်တွေ့ဆုံရမှာတော့ဒုက္ခသည်တွေဘက်ကစိုးရိမ်မှုတွေနဲ့လူလားချက်တွေကိုတင်ပြဖို့စီစဉ်ထားကြောင်းလဲဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇာဒီဘာလူခါလီဒုက္ခသည်စခန်းဒီရိုဟီဂျာဒုက္ခသည်တူဦးဖြစ်တဲ့ဦဇလန်ကပြောပါတယ်
မနက်ကလူကြီးတွေနဲ့ကျွန်တော်မနာပဲကလူကြီးတွေရောက်လာမယ်ဆိုရင်ကိုရိုနာပိုးဆုံးတဲ့အချိန်မှာဒီကြမ်းမှာရှားလာတယ်ကျွန်တော်ကဒီမှာစစ်ဆောင်နေကြပါခင်ဗျာကျွန်တော်အတူရတဲ့ကျွန်တော်နိုင်ငံသားဒင်းတော်ဆိုင်ရာပြည်ဝရရှိရေးငါဘေးကင်းလုံခြုံရတဲ့ကုလသမဂ္ဂအဲရုံချေရဲ့အစီအမံကြီးကျွန်တော်နိုင်ငံကြီးကိုပြန်လာရေးငါမူလကျေးရလာကျွန်တော်ပြန်လေနေတိုင်းကျွန်တော်ပိုင်ဆိုင်ကျတဲ့ဥစ္စာဟုတ်တယ်ပြန်လေရရှိရေးအဲဒီစင်းတော့ကျွန်တော်အဲ့လိုထားတယ်အချက်အလက်ရှိပါတယ်လေအဲတောင်းစီချာတိုင်းမမအစီအပကလက်ခံဆောင်ရမယ်ဆိုရင်ကျွန်တော်ကတော့ဖော်ပြပေးမိမှာအဲဒီလိုသူကဒီအချက်အလက်ကိုလက်မခံမှုရှိရင်ကျွန်တော်က
တော့ဘောအစီအစဉ်မရှိပါဘူးခင်ဗျာ
ကုလသမဂ္ဂဘာဝေတကတကအတိုင်းဝိုင်းကလည်းဒုက္ခသည်တွေအနေနဲ့ကိုယ်သဘောဆန္ဒနဲ့နေရရင်ကိုဂုဏ်သိက္ခာရှိရှိလုံလုံခြုံခြုံပြန်နိုင်ဖို့အရေးကြီးကြောင်းပြောဆိုထားကြတာပါမြမအစိုးရရဲ့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲတရားချထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးကတော့ဒုက္ခသည်တွေနေရရင်ကိုပြန်နိုင်ရေးမြမနိုင်ငံဘက်ကအားလုံးကိုစီစဉ်ထားပြီးဖြစ်တယ်လို့ပြောပါတယ
်ကျွန်တော်ရုပ်သက်ပုံစံကသရုပ်နိုင်ငံတော်ဒီကံပြေးတိုင်းကိုတွားနေတာနိုင်ငံတော်ဒီကံပြေးတိုင်းကတော့ပြောထားတဲ့ဆက်ဆံရေးစခန်းတစ်ခုရဲ့အဲ့ဒီကံတခုပြီးရတယ်ကျွန်တော်ကလေအဲ့လက်ထိုင်ကြီးကတော့ဒီနေ့အချိန်မပြီးတာသုံးနာရီအချိန်တောင်းပြလို့လေဒါကတခုရှိတယ်လောက်ပေါ့အဲ့တော့ဒီဟာပြီးလို့ချင်ရင်ဒီ US piece of their origin is very big up သူဒီရေမီလီယံနီးကြောင်းနေရာမှာကျွန်တော်ကနေဒီ township နဲ့ village နဲ့လေ့လာရှိတယ်အဲ့တော့အဲ့ဒီတိုင်းကိုကျွန်တော်စီစဉ်ထားရရှိတယ်အလုပ်လုပ်တဲ့အစီအစဉ်တိုင်းတွားရင်လည်းအဆင်ပြေတယ်အဲ့ဒါတော့ catch for what လို့ကဒီလိုအားကလေးရတယ်သူ့ရဲ့ဒီ၆ခုတဲ့ဒီစီလေးပဲပြေးတယ်ဒါကြီးပုံရမှာခင်ဗျာအပြောင်းအလဲရင်းချက်ချင်းကြားတော့နေတိုင်းတော့လာပုံတော့တော့ဒါကလူရဲ့အပြည့်အစုံကြီးကဧကရာကြီးလေးနဲ့ပြန်မထည့်ပြီးတော့ဒီကြီးလေးကောင်းချင်းပြီးတော့ကားရည်လေးချင်းချင်းပြီးတော့အကုန်လုံးကြားရည်အစီအစဉ်နဲ့ပြန်
ရခိုင်ပြောက်ပိုင်းမှာပြီးခဲ့တဲ့ဩဂုတ်လကုန်တဲ့လုံခြုံရေးကင်းစခန်းတွေကိုစီးတင်တိုက်ခိုက်ခဲ့တဲ့ ARSA အစိုးရအုပ်စုကိုမြမလုံခြုံရေးတပ်ဖွဲ့တွေကဒီလိုက်လံရှေ့လျရာကဒီရိုဟင်ဂျာတွေပေါ်လူခွေချိုးဖောက်မှုတွေဆူဆူဝါဝါကျူးလွန်ခဲ့ကြောင်းကုလသမဂ္ဂဘာဝေတကတကအတိုင်းဝိုက်ကဆွဆွဲထားကြပြီးတော့တိတ်ချီတဲ့ဒုက္ခသည်တွေအများဆုံးတွေရဲ့ပြန်တိုင်အောင်စီစဉ်ဖို့ကိုလည်းတိုက်တွန်းနေကြတာပါမြမအစိုးရဘက်ကတော့ရိုဟင်ဂျာဆိုတဲ့အမည်ကိုတရားဝင်အတိအမှတ်ပြုလက်ပခံထားပေမဲ့လို့ဒုက္ခသည်တွေကိုပြန်လည်လက်ခံဖို့အသိရှိနေကြောင်းလည်းပြောဆိုထားတာဖြစ်ပါတယ်ရှင
်မဆမွန်တပြတော်တော်ပါရှင်ခုတော့ဖူယန်အထဲချုပ်ဆက်ရုံအလုသမားဆန္ဒပြပွဲအခြေအနေမင်းမြန်တင်ပြချင်ပါတယ်ရန်ကုန်တိုင်းတကုံစိတ်ကန်ဆက်မှုဆောင်ကဖူယန်အထဲဆက်ရုံမှာအလုရှင်အလုသမားပြဿနာပေါ်ပေါ်ရာကကန့်ကွက်ဆန္ဒပြခဲ့ကြတဲ့အထိပြဿနာပေါ်ခဲ့ပြီးဒီကနေ့မှာတော့ထုတ်ပယ်ခံအလုသမားတွေကိုအလုပြန်ခံဖို့ဆက်ရုံဘက်ကလက်ခံလိုက်ပါတယ်ဒါပေမဲ့လည်းလှုပ်ခါလာစားအပါအဝင်အလုသမားတွေဘက်ကလိုလားချက်တွေနဲ့ပတ်သက်လို့တော့အသေးစိတ်ဆက်လက်ညှိနှိုင်းဖို့လည်းရှိနေပါတယ်ဒီကနေ့နောက်ဆုံးအခြေအနေနဲ့ပတ်သက်လို့ညှိနှိုင်းမှုတွေကိုကိုယ်တိုင်တွားရောက်တင်ယူခဲ့တဲ့ပြည်သူ့အင်ဂျင်မာပိုင်းတင်ထောက်မမေခါကိုဆက်သွယ်မေးမြန်းကြည့်ပါမယ်။ဟုတ်မမေခါရှင်အခုနောက်ဆုံးအလုပ်သမားတွေနဲ့အဲ့ဒီအထယ်ချုပ်ဆက်ရုံဘက်ကတာဝန်ရှိတဲ့သူတွေသူတို့တွေ့ဆုံညီနိုင်ပြီးတော့ပြေလည်သွားတယ်ဆိုတော့ဘာကိုသဘောတူခဲ့ကြတာလဲရှင
်။သူတို့ကအလုပ်သမားတွေကမူလအချက်ကကိုယ့်ချက်တောင်းဆိုထားတယ်။စက်စကင်းမှာ၆ချက်ပေါ့နော်ဒီအလုပ်ရှင်တဲ့အလုပ်သမားသဘောတူညီရထားတယ်။အဲ့အဲ့ထဲမှာမှာသဘောတူညီကြံရသေးတဲ့၃ချက်ရှိတယ်ပေါ့နော်။အရှိခဲ့တဲ့နေရာတစ်ချက်ကသူတို့အလုသမားအလုသမားတမက်ကဝင်ထားတဲ့အယောက်၃၀ကိုပြန်လက်ခံဖို့ကိစ္စပေါ့နော်အခုဒီမေးရတော့ဒီအလုသမားတွေကိုအလုသမားထုတ်ထားတယ်ဆိုရင်အလုသမားတမက်ကဝင်ထားတဲ့အယောက်၃၀လုံးကိုစိတ်ယုံဘက်ကအလုပြင်ဆင်ဖို့သဘောတူလိုက်တယ်ဒီနေ့ကတော့အဲ့အချက်တစ်ချက်သဘောတူကြရတယ်ပေါ့နော်ကျန်တဲ့ကိစ္စတွေကကျတော့ဒီဂျန်ကိုတိုင်းကြီးတို့ဦးချိုးနေနေပြောတာကတော့ဒီလာစာကိစ္စတွေဖြစ်နေတယ်ပေါ့နော်လာစာကိစ္စတွေကတော့ဒီအလုံသမားတွေအလုံဝင်ပြီးတော့မှတဖြည်းဖြည်းညှိနှိုင်းတယ်။သူတို့အနေနဲ့အတိုင်းအစိုးရဘက်ကဒီအထည်ချုပ်လုပ်ငန်းရှင်တွေအထည်ချုပ်လုပ်ငန်းမှာဒီလစာပေးရဲ့စနစ်တွေသူတို့ဟိုလေးလာဆန်းစစ်ချက်တွေလုပ်နေတာဖြစ်တဲ့အတွက်ကျွန်내အဲ့အချက်နှစ်ချက်ကိုလည်းသူတို့ဖြည်းဖြည်းညှိနှိုင်းပေးသွားမယ်ဆိုပြီးတော့အဲသဘောတူလက်ခံလိုက်တယ်။အဲ့ဒီအတိုင်းပါပဲရှင်ဟုတ်
ဟုတ်ကဲ့ဒါဆိုရင်မနေ့ကအဲ့ဒီအလုံသမားတွေဘက်ကခြိတက်ဆန္ဒပြခဲ့တဲ့အထိဖြစ်ခဲ့တဲ့အခြေအနေကဒီအခုနောက်ဆုံးပြည်လုံးမှုရသွားတာကဘယ်လိုညှိနှိုင်းလိုက်လို့လဲရှင်
အခုနောက်ဆုံးပြည်လည်းမှုရသွားတာကတော့သူတို့တဘောတူသူတို့တဘောထားအတိုင်းပဲပေါ့နော်ဒီအလုံရှင်တွေကနေသူတို့အလုံပြန်လက်ခံဖို့ကိစ္စကိုဟိုအလုံသမားတွေဘက်ကတောင်းဆိုရဲအဲ့ဒါကိုအလုံရှင်ဘက်ကအဆင်ပြေသွားရဲပေါ့နော်အဆင်ပြေသွားလို့ဒီတပိတ်ကိစ္စကပြီးသွားရဲပေါ့နော်မနေ့ကမှဒီအလုံရှင်နဲ့အလုံသမားနှစ်ဦးမှာအဲ့နှစ်ဦးကလုံးရဲ့တဘောတူစာချုပ်ပေါ့နော်ချုပ်စီကြမယ် EC လို့သူတို့ခေါ်ရတယ်အဲ့ဒီဘောဒီစာချုပ်ကိုပြီးသွားပြီဆိုလို့ရှိရင်ဒီအလုံသမား30ဟာသူတို့သဘောထားအတိုင်းပဲအလုပ်ပြန်ပြီးတော့ဝင်ဝင်ကြမယ်ပေါ့နော်အဲ့တော့အဓိကအချက်ကတော့သူတို့တောင်းဆိုထားတဲ့အချက်တွေကဒီအလုပ်ပြန်ရရေးကဟိုအလုပ်သမားတွေကပုံပြီးတော့လိုလားနေတဲ့ပတ်ဆိုတော့အခုဒီနေ့ကမနေ့ကအဲ့လိုခြိတဲ့ဆန္ဒပြရရေးအကုန်လုံးကဒီနေ့မှပြီးသွားတယ်လို့ပြောလို့ရပါတော့နော
်ဟုတ်ကဲ့ရှင်ပြီးတော့ဒီအစောပိုင်းမှာဆက်ယုံကအခုလက်ရှိအလုပ်သမားတချို့နဲ့မပြေမလည်ဖြစ်နေတာတွေလည်းရှိခဲ့တယ်လို့ကြားပါတယ်ရှင်အဲ့ဒါတွေရောအခုပြေလည်သွားပြီလား
ဟုတ်အဲ့အရေကတော့အခုချိန်ကြီးကတော့ဟိုကဟိုတိုင်းဝင်ပြီးတော့ဦးချင်းမင်းဘိန်းကိုယ်တိုင်ကသူတို့ညှိနှိုင်းနေညှိနှိုင်းတဲ့အချိန်မှာအစ်ကလည်းဆိုဒီမတို့တွေ့ရတဲ့အသေးအုံကတော့များသောအားဖြင့်အလေအဲ့ဒီစိတ်ယုံထဲမှာအလေတမားရှိတာကြောင့်လောက်ရှိတယ်ပေါ့နော်ရှိရကြောင့်လည်းမအရင်ကတည်းကခမန်းကြီးအယောက်20လောက်ကတော့ ဒီအရောက်30ပြန်ပြီးတော့ဝင်လာရင်းကိုလက်မခံနိုင်ဘူးဆိုတဲ့သဘောထားမျိုးတွေ့ရတယ်ပေါ့ပြီးတော့ဥပယုံမင်းတိုင်းကဘာလို့ဝင်းကြီးချုပ်ကတော့ဘာလို့ဟိုသဘောထားလဲဆိုတော့အများကြီးကလက်ခံတာဖြစ်တဲ့အတွက်ဒီကိစ္စကလက်ခံပြင်းတယ်ဆိုပြီးတော့ဒီပထမအုပ်လုံးညှိနိုင်တယ်ဒါပေမဲ့အဲ့ဒီအရောက်20ခမန်းကြီးအရောက်20လောက်ကသူကသဘောမတူဘူးပေါ့တော့ဟိုဝီလီကိုကိုယ်တိုင်ကပြောတယ်အဲ့ဒါကမှသမက်ကပြန်ဖွဲ့ပြီးမယ်ဒီလိုသမား30ကိုဟိုမူရအတိုင်းပဲဟိုအလုတ်ခန့်ဖို့သဘောတူထားတဲ့အတိုင်းပဲလုပ်သွားမယ်အဲ့ဒီသဘောမတူဘူးဆိုတဲ့အရောက်20ကလည်းသူ့ကိုဟိုဖိတ်တိုက်ပြီးညှိနှိုင်းပြီးမယ်အဲ့ဒါမှလက်မခံဘူးဆိုလို့ရှိရင်တော့ဒါကအမှားသဘောဆန်တာအတိုင်းပဲလက်ခံတယ်ဆိုပြီးတော့ဥပဒေကြီးကပြောလိုက်တဲ့အတွက်အခုတော့နောက်ဆုံးအချိန်ကြီးကတော့ဒီအရောက်20ကတော့တိတ်ပြီးတော့မကျေနပ်ကြဘူးတော့နော်
ကျေးဇူးတင်ပါတယ်မမေခါရှင်အလौသမဆန္ဒပြပွဲမှာကိုရင်သွားပြီးတော့သတင်းယူခဲ့တဲ့မမေခါကိုမင်းမြန်တင်ပြလိုက်တာပါ VOA မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်တော်သားရှင်များရှင်မြန်မာနိုင်ငံကိုကုန်သွယ်ရေးအထူးခံစားခွင့်ပေးထားတာကိုပြန်လည်ရုပ်သိမ်းလိုက်မယ်ဆိုရင်ကြုံရနိုင်တဲ့ဆိုးကျိုးတွေနဲ့ပတ်သက်လို့ဥရောပသမဂ္ဂ EU အဖွဲ့ကိုတင်ပြခဲ့တဲ့အကြောင်းမြန်မာလုပ်ငန်းရှင်တွေကပြောဆိုလိုက်ကြပါတယ်ကုန်သွယ်ရေးအထူးခံစားခွင့်ပေးအပ်ထားတဲ့အပေါ်ပြန်လည်သုံးသပ်ဖို့ရောက်လာတဲ့ကိုယ်စားလှယ်အဖွဲ့ကတော့ဒီကနေ့မှပဲမြန်မာအစိုးရတာဝန်ရှိသူတွေနဲ့လည်းတွေ့ဆုံခဲ့တာပါအပြည့်အစုံကတော့ VOA မြန်မာပိုင်းသတင်းထောက်ကိုစောထက်ကပြောပြထားပါတယ်ရှင်
မြန်မာနိုင်ငံကိုရောက်နေတဲ့ EU ဥရောပသမဂ္ဂကုဇလဲဖွဲ့နဲ့တွေ့ဆုံရမှာဥရောပကိုတင်ပို့နေတဲ့ပို့ပုံလုပ်ငန်းတွေရဲ့တက်ရောက်မှုနဲ့စီးပွားရေးဖွံ့ဖြိုးမှုအပေါ်အထောက်အကူပြုနေတဲ့အခြေအနေတွေကိုအဓိကဆွေးနွေးတင်ပြရတဲ့အကြောင်းတွေ့ဆုံခဲ့တဲ့လုပ်ငန်းရှင်တွေကမြန်မာနိုင်ငံကုန်သည်စက်မှုအသင်းချုပ် UMFCCI မှာဒီနေ့ကျင်းပရဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်မြန်မာနိုင်ငံကိုကုန်သည်အထူးအခွင့်အရေးရုပ်သိမ်းဖို့မရုပ်သိမ်းဖို့ဆိုတာ EU ရဲ့အခုခီးစဉ်ကအဖြစ်မဟုတ်ပဲ EU ရဲ့လုပ်ငန်းစဉ်အစဉ်အဆက်မှာဆုံးဖြတ်ပြီးမှသာအဖြစ်ရှာမယ့်အကြောင်းအထက်ချုပ်လုပ်ငန်းရှင်များအသိဥက္ကဋ္ဌဦးမြင့်ဆိုကသတင်းစာရှင်းလင်းပွဲမှာအခုလိုပြောသွားပါတယ်
တော့သူတို့ဘက်ကရှင်းရှင်းလင်းလင်းတင်ပြတာကသူတို့ဒီမိတ်တဲ့မြန်မာကိုဥရောပကမသိဆိုမိတ်တဲ့မြန်မာကိုမပို့ရဘူးဆိုတဲ့ tension ကိုသူတို့မလုပ်ပါဘူးအခုမနေ့ကတွေ့တဲ့အချိန်ကြီးလေခုနကပြောတဲ့ GSP အခွန်တက်တာခွန်ကိုမနေ့ကထိပြန်လဲရုပ်သိမ်းခြင်းမရှိသေးပါဘူးနော်သူတို့ကအချက်လက်ကိုပဲရှာဖွေနေတဲ့အစ်စ်မှာပဲရှိတယ်လို့ပြောပါတယ်ကျွန်တော်တို့ထုတ်ပြန်ချက်ထဲမှာလည်းကျွန်တော်တို့ပြောပါတယ်ဒီဖြစ်စဉ်ဖြစ်ထိုက်တာတွေကိုချင့်ပြီးတော့သူတို့ဘက်ကနေပြီးတော့သုံးသပ်ဆောင်ရွက်ဖို့သူတို့ကဒီဟာတွေကိုတွေးပြီးရင်လည်းသူတို့မှာ EU Parliament ဆိုတာရှိပါတယ် EU Parliament မှာသူတို့တင်ကြဆွေးနွေးပြီးတော့မှဒါတွေကိုဆုံးဖြတ်ပြီးတော့ဆောင်ရွက်ရမှာဖြစ်တဲ့အတွက်ဒီခီးစဉ်ဟာအဖြေပေါ်မဲ့အဖြေထုတ်မဲ့ကာမျိုးတော့မဟုတ်ဘူးဆိုတဲ့ဟာကိုသူကနေပြီးတော့ရှင်းပြသွားပါတယ်ကျေးဇူးတင်ပါတယ်
မြန်မာနိုင်ငံကိုရောက်လာတဲ့ဥရောပသမဂ္ဂ EU ရဲ့နိုင်ငံတကာရေးရာကုန်သွယ်ရေးပူးပေါင်းအဖွဲ့ဟာမနေ့ကကုန်သွယ်စက်မှုအသင်းချုပ်စံစဘာအသင်းချုပ်အထည်ချုပ်လုပ်ငန်းရှင်များအသင်းအပြင်ဖက်နက်ထုတ်လုပ်ရေးလုပ်ငန်းရှင်များအသင်းစားရဲဥရောပအဖွဲ့ဝင်နိုင်ငံတွေကိုတင်ပို့နေတဲ့ပို့ကုန်လုပ်ငန်းရှင်တွေနဲ့တွေ့ဆုံခဲ့ပါတယ်2013နောက်ပိုင်း EU ကမြန်မာနိုင်ငံကိုကုန်သွယ်ရေးအထူးအခွင့်အရေးပေးပြီးတဲ့နောက်ပိုင်းဥရောပနိုင်ငံတွေကိုတင်ပို့နေတဲ့ပို့ကုန်တွေရဲ့82ရာခိုင်နှုန်းကအထက်ကျုပ်လုပ်ငန်းတွေကပို့ကုန်တွေဖြစ်လာပြီးစိုက်ပျိုးရေးထုတ်ကုန်9ရာခိုင်နှုန်းနဲ့ဖက်နက်က6ရာခိုင်နှုန်းထိဖြစ်လာတယ်လို့မြန်မာနိုင်ငံကုန်သွယ်စက်မှုအသင်းချုပ်တွဲဖက်အထွေထွေအကျဉ်းရင်းမှုဒေါခိုင်ခိုင်ညွဲကပြောဆိုသွားပါတယ်
EU အနေနဲ့လည်းကျွန်တော်မြန်မာနိုင်ငံရဲ့အထက်ကျုပ်လုပ်ငန်းပတ်မှုမှုကိုသူတို့ဒီတကဘာလုံးကိုဂုဏ်ယူစွာပြောနေပါတယ်။ဘာကြောင့်လဲဆိုတော့တကယ်ကိုဖွံ့ဖြိုးတိုးတက်အောင်မြင်မှုသူတွေ့ရတဲ့အတွက်ကြောင့်ပါ။2013 GSP ရဲ့အခါကျကျွန်တော်ကအခွန်ကင်းလုပ်ခွင့်ရလိုက်တဲ့အတွက်ကျွန်တော်နိုင်ငံဘာအကျိုးရှိလာလဲဆိုတော့ဒီကျွန်တော်ရဲ့အခွန်ကင်းလို့တဲ့အခြေအနေကိုကြိုက်တဲ့ investor တွေအများကြီးဝင်လာတယ်ကျွန်တော်သိ။investor ဝင်လာတဲ့ဆိုတာကသူတို့လာရင် investment လာရင်အလက်ပါပါလာတာเนาะသူတို့မှာဈေးကွက်ကရှိပြီးသားအဲ့ဒီဘက်နောက်ပိုင်းမှာ EU market ကိုပို့တဲ့တရုတ်ကုမ္ပဏီကြီးတွေကိုရီးယားကုမ္ပဏီကြီးတွေကအလက်ခံထားမှုက8000လေးရှိတယ်တရုတ်တရုတ်ဂျပန်က EU တစ်ခုလုံးနဲ့ရှင်လိုက်ရင် 2019 မှာ EU ကဂျပန်ကိုကျော်သွားတာကျောက်ရှက်ကိုဂျပန်လိုက်လာများဆိုအဲ့ဒီ market ကအဓိကတော့ GSP ရောက်ဖြစ်တာကိုကျွန်တော်ပြောချင်တာ
ပို့ကုန်လုပ်ငန်းတွေကြောင့်အောက်ခြေစင်းရသားပြည်သူတွေဘဝရည်ရည်ရွယ်ချက်အထောက်အကူပြုနေတဲ့အခြေအနေတွေကိုကိုယ်စားလှယ်အဖွဲ့ကိုရှင်းပြခဲ့တဲ့ကြောင်းရန်ကုန်လှိုင်သာယာစက်မှုဇုံကအထက်ကျုပ်လုပ်ငန်းရှင်တဦးကလည်းသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။ရခိုင်ပြည်နယ်အရေးလူ့အခွင့်အရေးချိုးဖောက်မှုတွေကိုအကြောင်းပြပြီးမြန်မာနိုင်ငံကိုပေးထားတဲ့ကုန်သွယ်ရေးအထူးအခွင့်အရေးတွေကိုပြန်ရုပ်သိမ်းဖို့စဉ်းစားနေတဲ့အကြောင်းဥရောပသမဂ္ဂ EU အရာရှိတွေကပြောဆိုထားပါတယ်။ဒီလိုပြောဆိုနေတဲ့တစ်ချိန်တည်းမှာပဲ EU ကိုယ်စားလှယ်အဖွဲ့ကမြန်မာနိုင်ငံကိုလာရောက်တာပါ။မြန်မာနိုင်ငံလုံးဆိုင်ရာလုံခြုံရေးသမဂ္ဂများအဖွဲ့ချုပ်ကတော့ ကျွန်တော်တို့ရဲ့စာရထုတ်ခွင့်ရေးတွေကိုရုပ်သိမ်းမဲ့ဆိုရင်အထက်ကျုပ်စက်ယုံလုံသမားတွေတိုင်းချီလုံလမဲ့ဖြစ်နိုင်ပြီးပဋိပက္ခတွေကိုနီးမှန်လမ်းမှန်ဖြေရှာလာမဟုတ်ဘူးလို့ပြောဆိုကန့်ကွက်ထားပါတယ်။ကိုဇော်ထက်ပါရှင်။
VOA မြန်မာပိုင်းကနေအင်္ဂါနေ့ညပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့တရုတ်မြန်မာနယ်စပ်မှာဖြစ်ပွားနေတဲ့ကုန်သွယ်ရေးအခက်အခဲကြောင့်တင်ပြချင်ပါတယ်။ တရုတ်မြန်မာနယ်စပ်မှာမြန်မာဘက်ကလေယာထွက်ကုန်တချို့ကိုတရုတ်နိုင်ငံဘက်ကတရားဝင်တင်သွင်းခွင့်မပြုတာကြောင့်လေယာထွက်ကုန်တင်ဖို့ရောင်းချသူတွေအခက်တွေ့နေပြီးကုန်တင်ပို့တာတွေရပ်တန့်တယ်လို့ဖြစ်နေပါတယ်။အခက်အခဲတွေ့နေတဲ့မူဆယ်မျိုးကကုန်တွေကဒီလေယာထွက်ကုန်တွေကိုတရားဝင်တင်ပို့ခွင့်ရအောင်မြန်မာအစိုးရဘက်ကညှိနှိုင်းဆောင်ရွက်နိုင်ဖို့လိုလားနေကြပါတယ်။ဒီသတင်းကိုတော့ VOA
ကျောင်းနိုင်ငံဘက်ကိုတင်သွင်းခွင့်မရတဲ့လေယာထွက်ကုန်တွေကတော့အဓိကဆန်ပြောင်းတဲ့တရားစရာတွေဖြစ်ပြီးဒီလိုတင်ပို့ခွင့်မရတာဟာလမ်းထဲချီကြာမြင့်နေတာကြောင့်လေယာထွက်ကုန်ပစ္စည်းတင်ပို့တာတွေဟာရပ်တန့်တလောက်ဖြစ်နေတာပါလက်ရှိကြုံတွေ့နေရတဲ့အခက်အခဲကိုမူဆယ်မျိုးကဆန်ကုန်တဲ့တူကအခုလိုပြောပါတယ်။ကျောင်းဝယ်ရအေးရမို့ရောင်းဝယ်ဖြစ်ကိုဖြစ်တာဟိုဘက်ကိုလည်းသွားလို့မရ
ကျွန်တော်ကလည်းနားလည်မှုနဲ့တော့နေတာပဲလေအဲ့လိုနဲ့သူတို့ပဲကအဖမ်းစီးတွေများတယ်ဖမ်းပြီးများတော့တော့လို့မရတော့ဘူးဒီတော့လို့မရတော့ဘူးကိုကြက်တွေပေါ့ကွာသာဖို့ကိုယ်တော်နေတို့လောင်းလောင်းနေကြက်တော့တယ်ပေါ့ကိုယ်တော်နေကုန်ပြီပါပြီတော့ပြီးတော့ပြီးတော့အောက်ကကုန်တဲ့ကုန်ရှိရောဒီကုန်တဲ့တော်နေရတာပေါ့လေအဲ့လိုမျိုးကြီးကန်တက်ကုန်တွေတင်သွင်းတာကိုတရုတ်စိုးရဘက်ကတင်းတင်းကြပ်ကြပ်စစ
ဒီအဝေးအေးနေတယ်ပေါ့ဗျာအဲဟိုအဲ့ဒါတွေလည်းဒီဘက်ကကြတော့ကျွန်တော်ဘက်ကတော့တရားဝင်လိုင်စင်းနဲ့သွားတာပေါ့ဗျာသူတို့ဘက်ကကြတော့လည်းတရားမဝင်ပုံစံမျိုးဖြစ်နေတာဟုတ်တော့သူတို့ဘက်မှာလည်းဟိုစီမံချက်ကာလတွေပါရှိတဲ့ခါကြတော့လည်းအုံမရီမဝေးရကြအောင်မပြုရကြဘူးပေါ့ဗျာအဲ့လိုမျိုးလေးတွေပါဟုတ်အဲအခုသူတို့အဲ့ဘဟုအဖွဲ့ဆိုပြီးတော့တဖွဲ့ရောက်နေတယ်ပြောတယ်အဲ့ ဒီကိလာကြောင့်လေဒေသခံကုန်တယ်တွေကပြောပါတယ်ဒီခက်ခဲတွေကြည်လည်စေဖို့အတွက်အစိုးရအချင်းညှိနှိုင်းဆောင်ရွက်တင်ကြောင်းလေမူဆယ်မြို့ကန်ကုန်တယ်ကတုံးသက်ပြောဆိုပါတယ်ဒါတွေကတော့နိုင်ငံတော်အသိကိုဟိုဘက်နိုင်ငံအာဒီကိတွေနဲ့ဒီဘက်နိုင်ငံအာဒီကိတွေဟိုဒါတွေ့ဆုံဆွေးနွေးပြီးတော့မှပဲချီချင်းမှနဲ့ပြည်လည်းမဲ့အနေထားတွေကောဗျာအဲ့လိုမျိုးလေးတွေပေါ့ဟုတ်ဒီနေ့မလာလောက်ကလ
ုပ်ပန်စင်းတွေကိုတရုတ်အာဏာပိုင်တွေကပိတ်ပင်တာတွေရှိခဲ့ပါတယ်ဒီလိုပိတ်ပင်တာကိုမူဆယ်ကုံတယ်ကြီးများအသင်းကစီးပွားရေးနဲ့ကုသရေးဝန်ကြီးဝန်ကြီးဌာနကိုအတိအပေးကြောင်းကြားခဲ့တဲ့နောက်နှစ်ဖက်အစိုးရကြားညှိနှိုင်းပြီးပြေလည်အောင်ဆောင်ရွက်ခဲ့တာတွေရှိခဲ့ပူပါတယ်မြန်မာအစိုးရကတရုတ်နိုင်ငံဘက်ကိုလေယာထွက်ကုန်တွေကိုတရားဝင်တင်ပို့နိုင်ရေးအတွက်စာချုပ်ချုပ်ဆိုနိုင်ဖို့နဲ့စီးပွားရေးဇုံတစ်ခုတည်ထောင်ဖို့အတွက်ဒီနှစ်နှစ်လယ်ပိုင်းလောက်ကလေးကဆောင်ရွက်တာတွေရှိခဲ့ပါတယ်
။ကိုမိုဇော်သတင်းပေးပို့သွားတော့ပါရှင်။သတင်းရှင်တွေနားဆင်နေရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့အင်္ဂါနေ့ညပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။ကျမတို့ VOA American အတန်းရဲ့ဒီကနေ့ညဖက်ဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုလိုင်းတိုမီတာ25 30နဲ့51အပြင်လိုင်းလက်မီတာ190တို့ကနေပြီးတော့လည်းတိုးချဲ့ဖန်ယူနားဆင်နိုင်ပါတယ်။တခါ VOA ကထုတ်လွှင့်ပေးနေတဲ့နေ့စဉ် TV သတင်းလောအစီအစဉ်တွေကိုလည်းညနေပိုင်းရေဒီယိုအစီအစဉ်ပြပချင်း9နာရီမှာ Asia Set 7ဂျိုရူကနေတိုက်ရိုက်ဖန်ယူကြည့်ရှုနိုင်ပါတယ်။ဒါရင်မကတိုက်ရိုက်ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့အင်တာနက်ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာကြည့်ရှုနိုင်တယ်လို့ VOA ရဲ့ YouTube, Twitter နဲ့ Facebook တို့ကနေပြီးတော့လည်းကြည့်ရှုနားဆင်နိုင်ပါတယ်။ဒီကနေ့ညဆက်ပြီးထုတ်လွှင့်ပေးတဲ့အစီအစဉ်တွေထဲမှာတော့အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းဆရာနဲ့တိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုနားဆင်ကြားမှာပါ။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို19 25 32နဲ့စနေတနင်္ဂနွေနေ့မှာတိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြည်ပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလမ်းမီတာ190ကနေပြန်လည်ပြီးထုတ်လည်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါသောတာရှင်များရှင်။VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်အောက်တိုဘာလ30ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေလိုင်းတိုမီတာ25 30နဲ့51အပြင်လိုင်းလက်မီတာ190တို့ကနေပြီးတော့ည10နာရီအထိတိုက်ရိုက်ထုတ်လွှင့်နေပါတယ်။ဒီကနေ့ညဒုတိယပိုင်းအစီအစဉ်မှာတော့အမေရိကန်နိုင်ငံရဲ့အကြောင်းတီးကောင်းစရာနဲ့တိုက်ရိုက်လိုင်းဆွေးနွေးခန်းကိုနားဆင်ကြမှာပါ။အခုအရင်ဆုံးတော့အမေရိကန်နိုင်ငံရဲ့အကြောင်းတီးကောင်းစရာကိုတင်ဆက်ပါမယ်။မခင်ဖြူတွေကတင်ပြထားပါတယ်ရှင်။
ပြောင်းစုမှာနိုင်ငံရေးပြောကပါတဲ့ဂျန်ပတ်တိုက်ခိုက်မှုတွေပေါ်လာခဲ့ပြီးတဲ့နောက်နိုင်ငံရေးအရပြန်လည်တည်ငြိမ်မှုကြိုးပမ်းနေကြပါတယ်။ Pittsburgh မြို့က Tree of Life ဂျူပီယာကျောင်းမှာဖြစ်ခဲ့မှုကြောင့်လူ၁၁ဦးသေဆုံးခဲ့ရတယ်လို့နိုင်ငံတော်ကထင်ရှားတဲ့ဒီမိုကရက်စီကိုစားလိုက်ကတဆင့်ပောက်ကွဲပစ္စည်းတွေပို့တာတွေလည်းကြုံခဲ့ရတာပါ။ဂျာကာလာရွေးကောက်ပွဲမတိုင်ခင်ရက်သတင်းပတ်အလိုမှာအခုလိုထိတ်လန့်စရာဖြစ်ရတွေပေါ်ခဲ့တာကြောင့်အမေရိကန်ပြောင်းစုအတွင်းနိုင်ငံရေးအငင်းကုန်လို့ဟောပြောမှုတွေကြောင့်ဖြစ်လာနိုင်တဲ့အန္တရာယ်တွေအပေါ်မှာသတိပြုလာစရာတွေလည်းဖြစ်လာပါတယ်။ဒီကနေ့စနေနေ့ကပစ္စတမျိုးဂျူဖီယာကြောင့်ပြစ်ခတ်မှုဖြစ်ပြီးတဲ့နောက်ပိုင်းညပိုင်းဆူတောင်းဝဲပြုလို့ရမှာဒေသခံတအူဖြစ်တဲ့ဆင်ဒီဂျန်နင်းစ်ကတော့ဒီအဖြစ်ပြက်ကသူ့အတွက်မမေ့နိုင်စရာပါပဲလို့ပြောပါတယ
် I just can't believe the kind of violence that we're experiencing
ကျမတို့တိုင်းပြည်မှာကျမတို့အခုကြုံလိုက်ရတဲ့အကြမ်းဖက်မှုမျိုးကတော့မမေ့နိုင်စရာပါပဲတနေ့နဲ့ပြစ်ခတ်တဲ့ဆိုပြီးဖမ်းဆီးခံထားရတဲ့ Robert Bauer ဆိုသူဟာအမေရိကန်နိုင်ငံတွင်းကိုဝင်ရောက်လာတဲ့ဒုက္ခသည်တွေကိုစတင်နေတဲ့သူပါလရဆုံးလေအချာလူတိများတဲ့ website စာမျက်နှာပေါ်မှာကျူးကျော်သူတွေငါတို့အမေရိကန်ပြည်သူတွေကိုတတ်သူတွေဆိုပြီးရွှေ့ပြောင်းဝင်ရောက်သူတွေကိုရည်ညွှန်းတဲ့သူ့ရဲ့အမည်ကိုဖော်ပြခဲ့ပူပါတယ်။အဲ့ဒီပတိုင်ငယ်ရက်ပိုင်းတွေမှာတော့အမေရိကန်ပြည်ထောင်စုကထင်ရှားတဲ့ဒီမိုကရက်ခေါင်းဆောင်ဟောင်းတွေနဲ့ဒီမိုကရက်ပါတီအမကန်တွေကိုပြစ်မှတ်ထားတဲ့သူတို့အိမ်တွေကိုစားလိုက်ကနေတစေဘုံတွေပို့နေတယ်လို့သင်္ကာမကင်းရှိသူ Floridian Caesar Seos ကိုအမေရိကန် Federal ထောက်လှမ်းရေးတွေကဖမ်းဆီးခဲ့ပါတယ်။သမရဟာအိုဘားမားအပါအဝင်ဒီမိုကရက်ခေါင်းဆောင်ဟောင်းတွေထိရှားတဲ့ဒီမိုကရက်အမတ်တွေဒီမိုကရက်ပါတီအတွက်ငွေကြေးရပ်ပုံငွေထောက်ပံ့သူဘီလီယနာတထေးကြီးဂျော့ချ်ဆိုရက်စ်နဲ့ CNN သတင်းဌာနတို့ကိုစာလိုက်တွေကနေတဆင့်ဘုံတွေဆက်တိုက်ဆိုသလိုရောက်လာခဲ့တာပါအခုဖမ်းဆီးခံထားရတဲ့ဆေးရုပ်ကိုတည်တဲ့သူတွေကတော့သူဟာလူမျိုးရေးခွဲခြားစိတ်ပြစ်ထန်တဲ့သူလူထုဆုံးတဲ့သူတွေအပေါ်မှာစက်ကျင်တဲ့အနေရှိသူလို့ဆိုကြပါတယ်ဒီဖြစ်ရပ်တွေကိုကြည့်ရတော့လက်ရှိနိုင်ငံရေးရဲ့ဖြစ်စဉ်တွေအရာဒီလိုလက်ရဆိုးအပြင်ရှိသူတွေပေါ်ပေါ်ထင်ထင်ထွက်လာကြတယ်လို့ခရဂီမဲလိုတက္ကသိုလ်ကအကြောင်းသူရီဘက်ကာရောဘစ်ကပြောပါတယ
် Nazis, anti-Semites, white supremacists and the like are feeling completely emboldened and more confident
Nazi ရေဂျူးစန့်ကျင်ရေးသမားတွေလူဖြူကြီးစိုးရေးဝါဒီတွေဟာအခုရှိနေတဲ့နိုင်ငံရဲ့အခင်ကျင်းမှာသူတို့ရဲ့အမုန်တရားတွေအယူအဆတွေရရတင်းတင်းကိုထွက်ပြီးပြောလာကြတာပါလုံးဝကိုအတင်ရဲလာတာပါခေါင်းစုဖြူစုပြီးလူမြင်မခံရအောင်လုပ်နေတာမျိုးမဟုတ်တော့ပါဘူးအခုလိုစားရိတ်ကတစ်စက်ဘုံတွေပို့တဲ့သူကိုရောပစ္စတမျိုးကတနက်တမားကိုပါသမ္မတဒေါ်နယ်ထရမ့်ကတော့ပြစ်တင်ရှုတ်ချထားပါတယ
် This was an anti-Semitic attack at its worst
ဒါဂျူးစန့်ကြီးအဆိုးဆုံးလုပ်ရပါပဲဒီလိုဂျူးစန့်ကြီးတိုက်ခိုက်မှုမျိုးကိုလစ်လျူပြုထားလို့မရပါဘူးတိခန့်လို့မရပါဘူးဆက်ပြီးလှုပ်ခွင့်ပေးလို့မရပါဘူ
းဒါပေမဲ့လို့လည်းအခုပြစ်ခတ်မှုဖြစ်ပြီးတော့လူသေးပြောက်များခဲ့တာဟာလက်နက်ကင်လုံခြုံရေးမရှိတာကြောင့်လို့ဆိုပြီးတော့ဆင်ခြင်ပြပါတယ
် If they had protection inside the results would have been far better
အတွင်းမှာအကာအကွယ်သာရှိခဲ့မှဆိုရင်အဖြစ်ပြက်ကဒီလောက်ဆိုးသွားမှာမဟုတ်ပါဘူ
းအခုလိုဂျက်ဖတ်မှုဖြစ်ပျက်တွေနဲ့ပတ်သက်ပြီးတော့လူပြူကြီးစိုးရေးဝါဒီတွေမှာအပြစ်ရှိတာမဟုတ်ဘူးလို့သမ္မတထရမ့်ကညင်ကြက်ထုတ်ခဲ့ပါတယ်ဘီလီယနာတရေကြီးဆိုရက်စ်နဲ့တရေတောက်တွေကိုသူကဝေဖန်ထားပါတယ်ပြည်တွင်းလုံခြုံရေးဌာနဝန်ကြီးဟောင်းဂျက်ချူစေကတော့အခုနေချာဟာကောင်းဆောင်တွေအကြားနိုင်ငံရေးအခြေအနေပြောဆိုမှုတွေနဲ့အတရရှိတဲ့အခြေအနေဖြစ်နေတယ်လို့သူမျိုးကိုပြောပါတယ
် We live now in a very very toxic environment that includes an instability
ကောင်းဆောင်တွေအကြားနိုင်ငံရေးအခြေအနေပြောကြရမှာမချေမငံပြောကြတာမျိုးနိုင်ငံရေးအလွန်အနေရှိတဲ့အခင်းအကျင်းမျိုးမှာကျွန်တော်တို့ရင်ဆိုင်နေရပါတယ်ဒါကြောင့်မနေ့ကပြစ်ခတ်မှုမျိုးနဲ့ပြီးခဲ့တဲ့သတင်းပတ်အတွင်းကပိုက်လုံးဘုံနဲ့တိုက်ခိုက်ဖို့ကြိုးပမ်းတာမျိုးတွေဟာအမေရိကန်မှာထိတ်ကဆပြီးအပြောင်းလဲတွေလှုပ်ဖို့လိုနေပြီဆိုတဲ့သတိပေးချက်ပါ
ထိရှားတဲ့ Republican တချို့ကတော့တကယ်ပြဿနာတွေကိုအဖြစ်တည်ပြောဆိုကြပါတယ်
မေဂန်ပြည်တော်စုဗဟုတရားရုံးချုပ်တရားစီရင်ခန့်အပ်ရေးမှာလူအုပ်စုဖွဲ့ပြီးလှုပ်ရှားတာတွေကိုဒီမိုကရက်တွေကအားပေးခဲ့တယ်လို့ Republican ထက်လွတ်တော်မဲ့ John Cornyn က Twitter လူမှုစာမျက်နှာမှာရေးသားခဲ့ပါတယ်တချို့ကတော့ခုလိုကြံဖတ်မှုတွေအပေါ်လာမဲ့ဈာကာလရွေးကောက်ပွဲမှာမဲပေးပြီးတော့တုံ့ပြန်သွားဖို့စီစဉ်တွေရှိနေကြပါတယ
် What we do going forward we vote
yeah we're going to
vote ပါဆက်လို့မလဲဆိုရင်တော့မဲသွားပေးရမှာပေါ့မဲသွားပေးရမှာပါလို့ဆိုပြီးတော့ဒီမဲဆန္ဒရှင်တွေကပြောဆိုသွားခဲ့ကြတာပါဒါကြောင့်လည်းအခုလာမဲ့သတင်းပတ်ဈာကာလရွေးကောက်ပွဲဟာလွှတ်တော်ကိုဘယ်ပါတီကလွှမ်းမိုးမလဲဆိုတဲ့ဆုံးဖြတ်မဲ့ရွေးကောက်ပွဲဖြစ်ပါလိမ့်မယ်တနင်္ဂနွေလုံးမှာအခုလိုနိုင်ငံရေးအရာမကျေနပ်မှုတွေစုစုပူပူပြောဆိုတာတွေကြားမှာပဲဤနယ်အတွက်များများမှာကြိုတင်ဆန္ဒမဲတွေလည်းပေးနေကြပြီဖြစ်ပါရဲ့ရှင
်အမေရိကန်နိုင်ငံရေးအကြောင်းစီကောင်းဆရာကိုမခင်ဖြူတွေကတင်ပြသွားတာပါရှင်အခုတစ်ခါမှာတော့ထုတ်လုပ်သူမဆုမွန်နဲ့အတူကိုသားညွန့်ဦးစီစဉ်တင်ဆက်တဲ့ဒါရိုက်လေးလိုင်းဆွေးနွေးခန်းကနားဆင်နိုင်ကြပါပြီရှင
်မင်္ဂလာပါခင်ဗျာဒီကနေ့ညပိုင်းရဲလီလိုက်စီစဉ်ကနေပြီးတော့ကျူးပါရစေကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့လာမယ့်နိုဝင်ဘာလ3ရက်နေ့မှာပြုလုပ်မယ့်ဂျားဖြတ်ရွေးကောက်ပွဲနဲ့ပတ်သက်လို့အခင်းကျင်းနေပါမြန်မာနိုင်ငံရဲ့ထွေထွေဒီဂျားဖြတ်ရွေးကောက်ပွဲတွေကိုအခုလာမယ့်နိုဝင်ဘာလ3ရက်နေ့မှာပြုလုပ်မှာဖြစ်ပါတယ်ဒီမိုကရေစီနီးကျရွေးကောက်ပွဲတွေရဲ့အင်္ဂါရက်နဲ့ညီတဲ့ရွေးကောက်ပွဲအခင်းကျင်းရှိပါရဲ့လားလွတ်လပ်မြတ်တဲ့ရွေးကောက်ပွဲတရားဖြစ်ဖို့အတွက်အလားအလာကောင်းရှိပါသလားဒီလာမယ့်နိုဝင်ဘာလ3ရက်နေ့ရွေးကောက်ပွဲအတွက်ပြင်ဆင်မှုတွေနောက်ရွေးကောက်ပွဲမတိုင်ခင်အခင်းကျင်းအနေအထားတွေကိုအခုဒီနေ့ညတိုင်းလေးလိုက်စီစဉ်မှာကျွန်တော်တို့ဆွေးနွေးသွားဖို့ဖြစ်ပါတယ်။အဓိကပါဝင်ဆွေးနွေးပေးဖို့ကျွန်တော်ပုဂ္ဂိုလ်2ဦးဖိတ်ခေါ်ထားပါတယ်။ပထမတူကတော့မြန်မာ Network Organization for Free and Fair Election ပြောမှဆိုတော့ဒီတရားလွတ်လပ်ပြီးတော့မျှတတဲ့ရွေးကောက်ပွဲဖြစ်ဖို့အတွက်ဒီကွန်ရက်ဖွဲ့စည်းကဖြစ်ပါတယ်မတ်စင်မာဦးပါ။နောက်တူကတော့ဖန်တီးရင်အဖွဲ့စည်းကပါသူကလည်းဒီရွေးကောက်ပွဲဆောင်ကြီးရေးမှာလုပ်နေတာမတ်ခင်လေးငယ်ရှိပါတယ်။2ဦးစလုံးလေးလိုင်းပေါ်ကိုရောက်နေပါပြီခင်ဗျာ။ကျွန်တော်အရင်ဆုံးမတ်စင်မာဦးကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာမတ်စင်မာဦးကြားပါလားခင်ဗျာ
မင်္ဂလာပါရှင်ဟုတ်ကဲ့ပါ
ဟုတ်ကဲ့ပါမင်္ဂလာပါမတ်စင်မာဦးရေအခုဒီဂျာဖြတ်ရွေးကောက်ပွဲကပြောမှဆိုရင်ဒီမလာ3ရက်နေ့လုပ်တော့မယ်အဲရွေးကောက်ပွဲကော်မရှင်ကအခုပြန်ဆိုင်မဲ့အနေထားနေရာပေါင်း73နေရာပေါ့အဲ့တော့ဒီနေရာတွေအတွက်လက်တလောရွေးကောက်ပွဲအဓိကမက်ဆက်စီဝေးကာလပေါ့နော်အခုကာလမှာဒီကာလမှာလွတ်လွတ်လပ်ပြင်းပြတတ်တတ်တစ်ဖက်ရှိရလားအခြေအနေတွေဘယ်လိုများရှိပါလဲခင်ဗျာခြုံပြီးသုံးသပ်မယ်ဆိုရင်
ဟုတ်ကဲ့ရှင်ကျွန်တော်တို့ဒီတော့ကြည့်တော့ဆိုလို့ရှိရင်တော့ဒီပါတီမဲဆယ်ချေရှိနေတဲ့အရာတစ်ခုချက်ချက်လုပ်နေတာဒါမျိုးတွေ့ရတာပေါ့နော်အပြန်ဆောင်ပေါ့ပြန်ဆောင်လုပ်တဲ့အခါကျတော့ကွန်ရှင်ကလည်းဒီမဲဆယ်ချေနေတာပတ်သက်ပြီးတော့ကွန်ရှင်ရှိတယ်ဒီကွန်ပလိန့်ဒီလာရတော့ဒါမျိုးတွေ့ရဘူးပေါ့နော်ဆိုတော့ဒါအချင်းချင်းကိုအခုတစ်ခုကြည့်ရမယ်ဆိုရင်တော့ကျွန်တော်လည်းရှင်းပြနေကြရတယ်ဆိုတော့အချင်းချင်းလည်းကျွန်တော်လည်းမြင်ပါတယ
်ဟုတ်ကဲ့တခုပဲအဓိကတော့သူပြောမယ်ဆိုရင်တော့အဓိကလက်ရှိအာဏာရပါတီကတော့မြူသားဒီမိုကရေစီဖွဲ့ချုပ်ပေါ့နော်အဲ့တော့ဒီအဖွဲ့စည်းကလည်းနေရာတိုင်းမှာသူရှင်ပြန်မှုအတွက်ကြိုးစားနေတယ်အဲ့တော့အာဏာရအဖွဲ့စည်းဘက်ကသူတို့မှာရှိတဲ့အာဏာလုပ်ပိုင်ခွင့်ကိုတုံးပြီးတော့ရွေးကောက်ပွဲရှင်ပြိုင်တာမျိုးတွေမဲဆွစီယုံတာမျိုးတွေရောရှိပါလား
ဟုတ်ကဲ့ကျွန်တော်တို့ပြည်သူ့ကြည့်ရမယ်ဆိုလို့ရှိရင်တော့အပြင်ပါဒီတိုင်းစီးရဲတာကတော့ဆိုးဖြစ်တယ်လို့ကျွန်တော်တို့အားဖြင့်ပြောလို့ရတယ်ပေါ့နော်။ဒါပေမဲ့မီဒီယာကိုအသုံးပြုတဲ့အခါမှာဆိုလို့ရှိရင်ကျွန်တော်တို့နိုင်ငံရဲ့ဒီရုပ်ကပေါ်ကော်မရှင်နဲ့ကျွန်တော်တို့ဒီရုပ်ကပေါ်ကိုစီမံခန့်ခွဲတဲ့ဒီစနစ်ပုံစံရကဘယ်လိုဖြစ်လဲဆိုတော့ဒါလက်ရှိအမရရဲ့ပါတီကအာနာရဖြစ်တဲ့အစိုးရဖြစ်တဲ့ပါတီကမှတော့ပုံပြီးတော့အခွင့်အရေးကြီးနေတာရှိရပါတော့ဥပမာသူ့အနေနဲ့ဆိုရင်ဒီနေရာကိုအသိအချပြီးတော့ဒီကိစ္စကိုပုံပြီးတော့စီရင်ခွင့်ပေါ်လာတယ်လို့ဖြစ်တယ်ဆိုတော့ဒီလိုစီရင်ရနေတဲ့ပုံစံမျိုးတွေတော့ကျွန်တော်တို့တွေ့ရဥပမာအားဖြင့်တမန်အေးရဲ့ solution လဲဒီစကားပုံတွေမှာဆိုလို့ရှိရင်ဒီလိုတွေနဲ့တို့ပါတီဝင်တွေကအကူစားလာအောင်ပေါ့နော်ဒီပြောသွားနေလို့ကျွန်တော်တို့အနေနဲ့မြင်တာရှိတယ်တချို့တချို့ဒီနေ့ကတော့ဒီနေ့ပစ်ပေါ်တဲ့ရှင်နဲ့အမေလေးဒီပေါ်မှာဒီကပေါ်မှာမြည့်အခါမှာဒီကပေါ်ရှိတဲ့နေရာကိုတော့အဲ့လိုပြောတာလေးရောရှိတယ်ပေါ့နော်ဟုတ
်ဟုတ်ကဲ့ဒါကတော့သွားတဲ့နေရာပေါ့တကူလက်ရှိနိုင်ငံတော်တမနာဖြစ်စီနိုင်ငံတော်အတိုင်ပင်ခံဖြစ်စီသူတို့ရဲ့ပြောဆိုတဲ့မိကွန်းနာမှာယူကောက်ပွဲအတွက်စီယုံပြောဆိုတဲ့စကားမျိုးတွေရောရှိပါလား
သူတို့ကတော့ဒီကျွန်တော်တို့အစ်ကိုလာကြည့်ကြရတာဟာလေကျွန်တော်တို့လိုက်ဒီတော့ချုံကိုကြည့်တော့ဆိုလို့ရှိရင်တော့ရိုက်ကြည့်တော့သူတို့ကိုမဲပြီးတာဘာလို့လဲဆိုတော့ငါတို့ကလည်းအဲ့လိုအသေးရမဖြစ်ခင်ကလည်းပြောတဲ့ဟာမျိုးတောင်ကြီးနေတဲ့အချိန်မှာအဲ့လိုဆက်ရိုက်ကြည့်တော့ပြောတာမျိုးတော့ကျွန်တော်တို့ကမတွေးနေဘူးပေါ့နော်။အ တယ်လည်းအတော်ကိုချုပ်ကြည့်မယ်ဆိုလို့ရှိရင်တော့တို့ဘာသာမလို့အဲဒီချင်းကြီးမမသာကိုလုပ်တယ်ဆိုတာကတော့ဒါပါဖြစ်တယ်လုပ်တယ်ဆိုတော့အကုန်လုံးကြည့်ရင်တော့ထင်ရှားတယ်ပေါ့နော်အပေါင်းလုံးပိုင်းမှာတော့အဲ့လိုတော့ပြောတော့တာမျိုးတော့ကျွန်တော်တို့သိနေပြီပေါ့ဟု
တ်ကဲ့ခင်ဗျတိုင်းသားဒေသကြီးရဲ့အခြေအနေရောဘယ်လိုရှိပါလဲခင်ဗျအခုပြိုင်မဲ့နေရာတွေမှာတိုင်းသားဒေသကြီးလည်းပါတော့တိုင်းသားဒေသကြီးရဲ့ message ရောမှုတွေ
တိုင်းရင်းသားတွေတာမှာဆိုလို့ရှိရင်တော့တို့တိုင်းရင်းသားတွေတာမှာအပြိုင်ဆိုင်ပေါ့နော်လက်ဆက်ပြောနေရတယ်ကျွန်တော်တို့ပြောရတယ်ဥပမာရှမ်းမှာဆိုလို့ရှိရင်လည်းအဲရှမ်းပေါ့ဥပမာရှမ်းလေးချပေါ့နော်လေးချမှာဆိုလို့ရှိရင်လည်း SNL ဒီ SNDD စသဖြင့်အရှင်ဝင်ကြတာရှိတယ်ဒီတော့ဆက်ကြခိုင်းတာဆက်ချေးပတ်ပြောမပြောင်းဘူးပေါ့နော် SNL တော့ပါမယ်ပေါ့တော့တို့ဒီဟာဆိုလို့ရှိရင်လည်းအပြိုင်ဆိုင်ဖြစ်နေတယ်အာလက်ဆက်ပြောနေလို့လုပ်နေကြတယ်၎င်းကြီးကဒီနောက်ထပ်ဆက်ဝင်ရတဲ့အခုကတော့ခိုင်းရေးပြောင်းပေါ့နော်ရေးပြောင်းမှာဆိုလို့ရှိရင်လည်းPMP ကဒီ ALD ကပေါ့နော်ပြည်ပစ္စည်းကကော ENLD ကရောအပြန်ဆိုင်လဲချက်ပြီးရနေကြတော့ကျွန်တော်တို့တွေ့ရပေါ့နော်တိုင်းရင်းသားပါတီတိုင်းရင်းသားလူမင်းကြီးဒီပါရတယ်မှာအဲ့ဒီမခုကတော့ကျွန်တော်တို့အပြန်ဆိုင်ရှိတယ်လို့ကျွန်တော်တို့တွေ့ပါတယ်ရှိပေါ့
ဟုတ်ကဲ့ခင်ဗျာမက်ဆီမာဦးရေလေးလိုက်မှာခဏနေပြပါအောင်ခင်ဗျာကျွန်တော်တို့နောက်တော့ဆင်းနောက်ပြင်တာဆွေးနွေးမဲ့ဒီ2 page ချင်းလို့ပါမက်ခင်လေးငယ်ကြားပါလားခင်ဗျာမက်ခင်လေးငယ်ကတော့ဖန်တီငါပါ
ဟုတ်ကဲ့
ဟုတ်ကဲ့မကင်လေးကခုနကဟုတ်ကဲ့ခုနကမဆင်မဦးပြောသွားလဲကြားမှာပါအဓိကကျွန်တော်တိုင်းသားဒေသအခြေအနေနဲ့ပြန်ပြီးတော့ချိတ်ချင်ပါတယ်တိုင်းသားဒေသမှာပြောမယ်ဆိုရင်တိုင်းသားပါတီတွေကတော်တော်ဩဇာကြီးပါတယ်ခင်ဗျာအဲ့တော့ NLD ပါတီကလည်းတနင်္ဂနွေလုံးအတိုင်းအတာနဲ့အစိုးရတရားဖြစ်နေတဲ့ခါကျတော့ဒီဒေသတွေရဲ့ပြိုင်ပွဲတွေကအခြေအနေမဆက်စိုးမှုတွေမှာပြင်းထန်ထန်ရှိလားဘလို့အခြေအနေရှိလဲခင်ဗျာတစ်ဖက်နဲ့တစ်ဖက
် Hello
ဟုတ်ကဲ့ဟုတ်ကဲ့မခင်လေးငယ်ကျွန်တော်တိုင်းသားဒေသအခြေအနေမိတော့ပါတိုင်းသားဒေသမှာတိုင်းသားပါတီတွေကအားကောင်းနေတဖက်မှာလည်းအစိုးရက NLD ပါတီလို့ရှိ NLD စု NLD ပါတီကလည်းအစိုးရနောက်ခံရှိတဲ့ခါကျတော့ရွေးကောက်ပွဲဒီရှင်ပြိုင်မှုတွေတိုင်းသားဒေသမှာဘလို့အခြေအနေရှိပါလဲခင်ဗျာဟုတ်ကဲ့မခင်လေးငယ
်
ဟုတ်ကဲ့မက်ခင်လေးငယ်ကျွန်တော်ပြန်ခေါ်ပါမယ်ခင်ဗျမက်ခင်လေးငယ်လေတိုင်းကဖုန်းကမကောင်းလို့ကျွန်တော်ဖုန်းလိုင်းလေးတစ်ချက်ပြန်ပြီးတော့ကြည့်ပြပါနော်ကျွန်တော်အခုဒီရွက်ောက်ပွဲစီယုံမှုနဲ့ပတ်သက်ပြီးတော့ပြည်သူပါတီကကိုထေးအောင်ပြည်သူပါတီကကိုထေးအောင်လေတိုင်းပေါ်မှာရှိပါလားအဲသူလည်းမရှိသေးဘူးခင်ဗျအဲ့တော့မက်စင်မာဦးကိုပဲကျွန်တော်ပြန်မေးချင်ပါတယ်မက်စင်မာဦးကြားပါလားခင်ဗျ
ဟုတ်ကဲ့ခင်ဗျာမဟုတ်
ပြောတာရှင်ဟုတ်ကဲ့မဆင်ပါဘူးကြီးအခုအဲ့တော့ဒီရွက်ောက်ပွဲနဲ့ပတ်သက်လို့လူတို့ရဲ့စိတ်ဝင်စားမှုကိုဘယ်လိုရှိပါလဲခင်ဗျာကြားပဲရွက်ောက်ပွဲအပေါ်မှာရေဘူးကပြောမယ်ဆိုရင
်ဟုတ်ကဲ့လူတို့စိတ်ဝင်စားမှုကတော့ဟုတ်ကျွန်တော်တို့ဒီကျွန်တော်တို့လက်ချုပ်နေရာကြီးတွားတယ်ပေါ့နော်တွားပြီးတော့ကျွန်တော်တို့လိလာခြုံငုံကြည့်တော့ဆိုလို့ရှိရင်လူတို့စိတ်ဝင်စားမှုကတော့ဒါကြားပြတ်ဖြစ်တဲ့အတွက်ပေါ့နော်2015လောက်ကြီးတော့ကျွန်တော်တို့ပြောလင်းလို့မရဘူးအနည်းငယ်စိတ်ဝင်စားမှုလို့လို့နေရာတော့ရှိတယ်ပေါ့နော်ကြားပြတ်ဖြစ်တဲ့အဲ့လည်းဖြစ်ကောင်းဖြစ်နိုင်တယ်ပေါ့လေအဲဒါပေမဲ့လည်းဒီရေကောက်ပွဲရှိတဲ့နေရာမှာကတော့ဒီလူတွေရဲ့စိတ်ဝင်စားမှုကတော့ဒီလေရေကောက်ပွဲရှိတဲ့နေရာမှာတော့ရေကောက်ပွဲရှိတယ်ဆိုတော့ဒါမှတိတ်တိတ်မခံမိရရှိတယ်ပေါ့နော်ဒါမှလည်းဟိုမှာဆိုတော့မက်ဆွေစီယုံနဲ့ငွေကြီးပါတီတတိပက်ကလည်းတအားများတယ်အများနဲ့အဝေးထွက်လို့နေရတာတော့ဒီလူတွေတွေအနေနဲ့ကတော့အများနဲ့သူတို့ကိုမိတိုင်းမိုးချော်နေတယ်လို့ပေါ့လားမိတိုင်းအသိတိုးနေတယ်လို့အဲ့လိုနေတော့ရှိနေတာလည်းကျွန်တော်သိရရရှိပါဟု
တ်ကဲ့ကျွန်တော်တို့ချို့ဒီကျွန်တော်တည်နေမှာပေါ်ပြတာအခုတည်နေနေပတ်သက်လူစိတ်ဝင်စားမှုမေးတဲ့ခါကျမှလူလူကြားထဲမှာလက်ရှိအစိုးရလုပ်တဲ့ပုံမှာအားမရတာလဲပါတယ်အဲ့တော့ဘသူနိုင်ဘာမှမထူးပါဘူးဆိုတော့ပြောဆိုနေကြတဲ့သဘောတွေလည်းကျွန်တော်ကြားနေရတယ်ခင်ဗျာအဲ့တော့လူလူရဲ့သဘောဓာတ်ရုပ်ောက်ပွင့်နဲ့ပတ်သက်လို့အနိုင်ရှုံးနဲ့ပတ်သက်လို့တို့ရဲ့အမြင်လေးတွေရောဘယ်လိုရှိလဲခင်ဗျာတွေ့ရလဲ
အမိုင်အရှုံးဆိုတာတစ်ပုံတော့ဒီအခုဆရာတို့ဆွေးနွေးကြတယ်လို့ပေါ့ကျွန်တော်တို့လည်းအဲကျွန်တော်တို့လည်းလမ်းမီးတလောက်လေးစီတလောက်ဆင်းရဲစီတလောက်ဆိုရင်တော့အဲလူတွေကဒီရုပ်ောက်ပွဲအပေါ်မှာရင်းရင်းလေးရှိလာပြီးအမှားတော့ရင်းရင်းလေးရှိလာတဲ့အခါမှာဒါဒီကအဖြစ်အနေနဲ့ကျွန်တော်တို့လူတွေဒီကျွန်တော်တို့မဲဆန္ဒရှိတဲ့လူတွေလည်းရဆိုင်ရမယ်ဟာတစ်ခုရဆိုင်လို့ရပြီပေါ့နော်အဲ့ဒါကအခုပြောတဲ့ဟာလို့ပေါ့ဒီအခုကိုရွေးချယ်ပြန်လာတဲ့အစိုးရအပေါ်မှာဒီဖြစ်ချင်းတလောက်ရင်းရင်းတလောက်ဟိုဒီမှာအားရမှုမရှိကြတယ်သူတို့အဲပြောကြတာရှိတယ်ပေါ့နော်ဒါကလည်းဒီတဲသေးရက်တက်ပေါ့နော်ဒါဖြစ်မဲ့အလေးထားမျိုးပေါ့နော်ဒီလိုရွေးချယ်မှုတွေရှိတဲ့အခါမှာကိုယ်ရွေးတက်တဲ့ဒီရွေးချယ်ရတာမှဒီလိုအလေးထားရှိတယ်ဆိုတော့ကိုသူအလေးနဲ့တဘောပေါက်လာတယ်လို့သူကအလေးနဲ့တော့အကောင့်တက်ကမြင်မိတယ်ပေါ့လေ
ဟုတ်ကဲ့ခင်ဗျာ
အဲ့လိုမျိုးလဲတော်တော်များများရှိတာကိုသိရတယ်ပေါ့နော်အစားကဆိုလို့ရှိရင်တော့ကိုယ့်အတွက် ဒီပါတီနိုင်တော့ဆိုတော့ကိုယ်တော့ဟိုတစ်ခုခုကိုလုံးဝအသိစီရတော့မယ်ပေါ့နော်ကျွန်တော်နိုင်ငံဒီစီစီသားရာဒီဒီမျိုးကိုဒီလိုကပေါ်နေတာပတ်သက်ပြီးတော့တော်တော်များတွေတည့်ရချစ်ဆရာမလုပ်နိုင်မှာပတ်သက်ပြီးတော့အကျွမ်းတဝင်ရှိတဲ့အတွက်အဲ့လိုပဲညွန်လင့်ထားကြတာပေါ့နော်တကယ်အဲ့လိုကတ်ခါကြရင်အဲ့လိုမျိုးရှိတယ်ဆိုတော့ကိုအတွေ့တော့မစီမတ်တာလေအားမရတာလေရှိတယ်ပေါ့နော်ဒါညက်လဲတာကျွန်တော်တို့ကကောင်းတယ်ပေါ့ဒါအဲ့လိုမအားမရဘူးဆိုလို့ရှိရင်ဒါနောက်ထပ်ရွေးချယ်လို့ရတယ်ဆိုရက်ဟာမျိုးပေါ့နော်တို့အမိနဲ့ကျွန်တော်အမိနဲ့ဒါအဲ့ဒီအတိရသွားတဲ့အချိန်မှာကျွန်တော်တို့အတွက်ကတော့အကျိုးများရှိတယ်ပေါ့နော်ဒါကအမိနဲ့တော့အဲ့လိုပဲသင်တတ်ပါရှင်
ဟုတ်ကဲ့ခင်ဗျာကျွန်တော်မက်ခင်လင်းငယ်လေးတိုင်းပေါ့ပြောင်းနေပါပြီမက်ခင်လင်းငယ်ကြားပါလားခင်ဗျာ
ဟုတ်ကဲ့ကြားပါတယ်
ဟုတ်ကဲ့မက်ခင်လင်းငယ်ခုခဏကျွန်တော်ခုခဏမဇမဦးလက်ဆွေးနွေးပါတယ်လူတို့ရဲ့စိတ်ဝင်စားမှုနဲ့ပတ်သက်လို့ဂျာဗက်ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့လူတို့ရဲ့တည်ထောင်မှုစိတ်ဝင်စားမှုဘယ်လိုများကဲဖြတ်မိပြီလဲခင်ဗျာ
ဟုတ်ကဲ့စိတ်ဝင်စားမှုကတော့သင်ရှိဦးလို့ပဲအကျက်ခံရရှင်။အားကြောင့်လဲဆိုဒီတချို့ကလည်းရွေးကောက်ပွဲလုံးမအောင်မပြီးဘူးပေါ့နော်။ကိုယ်ကိုယ်ဒေတာမှရှိနေတယ်လေ။တချို့ကတိနေနဲ့လဲလာသေးကိုစိတ်ဝင်စားဖို့ဆောင်နေတယ်လေ။အခုလောလောဆယ်အထိတော့ကြားနေရပါတယ်
။ဟုတ်ကဲ့ရွေးကောက်ပွဲကော်မရှင်ရဲ့လုပ်ရတဲ့ပတ်သက်လို့ရောဘယ်လိုများသုံးသပ်ချင်ပါလဲခင်ဗျ။ဒီရပ်ရဲ့ရွေးကောက်ပွဲနဲ့ပတ်သက်လို့
ဟုတ်ကဲ့ရွေးကောက်ပွဲနဲ့ပတ်သက်လို့ကော်မရှင်ကသူ့လုံထုံးလုံးကြီးတွေတိုင်းတော့ဒီဆောင်ရွက်နေရပေါ့နော်။အဲ့ကျွန်တော်တို့ကလည်းဒီလုံခြုံရေးတိုင်းတော့ဒီစောင့်ကြည့်လေ့လာသူအနေနဲ့ဖြောက်ထားပြီးတော့ဒီဂျက်ဖက်ရွေးကောက်ပွဲမှာစောင့်ကြည့်ကိုအစီအစဉ်ရှိရတယ
်ဟုတ်ကဲ့အဲ့တော့အခုဒီဂျက်ဖက်ရွေးကောက်ပွဲမှာဒီပြည်တွင်းကအဖွဲ့အစည်းတွေပေါ့တရားဝင်စောင့်ကြည့်ကြမှာဘယ်နှဖွဲ့လောက်ရှိပါလဲမခင်လင်းငယ
်အဒီ5ဖွဲ့ရှိတယ်လို့သိပါတယ်ဆ
င်ဟုတ်ကဲ့အဲ့ဒါကတရားဝင်မှတ်ပုံတင်ပြီးတော့တရားဝင်ခွင့်ပြုချက်နဲ့လုပ်တာလား
ဟုတ်ကဲ့ဒီကျမတို့လုံထုံးလုံးကြီးကဒီအရွေးကောက်ပွဲကော်မရှင်ထံမှာမှတ်ပုံတင်ရတယ်ပေါ့နော်ဒီတနင်္ဂနွေလုံးအဆင့်စောင့်ကြည့်တယ်ဒီအရွေးကောက်ပွဲကော်မရှင်ပေါ့မျိုးနယ်အဆင့်ဆိုမျိုးနယ်ရွေးကောက်ပွဲကော်မရှင်ပေါ့အဆင့်လိုက်တင်ရပါတယ်ဟု
တ်ကဲ့အဲ့တော့
ဒီကိုယ်ကဖွင့်ပြချက်ပေးတဲ့ခါမှာကျမတို့တရားဝင်စောင့်ကြည့်တင်ရပါတယ်အဲ
့တော့မက်ကင်လင်းငယ်လို့ဒီမဲယုံတွေကိုဘယ်လိုစောင့်ကြည့်ဖို့အစီအစဉ်ဘယ်လိုများလုပ်ထားပါလဲခင်ဗျာဖန်တီးအိမ်အနေနဲ့
ဟုတ်ကဲ့ကျမတို့ဒီစောင့်ကြည့်ရဲ့နည်းအရတော့မဲယုံတွေအောင်မှာစောင့်ကြည့်လေ့လာပြီးနှစ်ယောက်နေပေါ့နော်အဲဒီ challenge ခေါ်တာပေါ့ဘယ်ဟာဘယ်လိုအချင်းမဲရောက်မှရှိရစိတ်တွေရှိရတဲ့ PC အကုန်ကြီးရှိလားဒီမဲရောက်မှုတွေရလောက်ရမယ်လုံးဆုံးလုံးကြီးနဲ့အမီဒီမဲရောက်သက်မှန်ရအချိန်မှာအချိန်ကြီးဖွင့်လားကြာကြာမယ်ကတ်တွေပေါ့နော်နောက်ပုံစံဆိုင်ရတဲ့ကတ်ထားရှိလားစသဖြင့်ပေါ့အဲ့လိုဟာမျိုးကြီးကျမတို့ဟို challenge တစ်ခုမှာတော့အထက်ပေါင်း40နဲ့50ကျော်တော့ရှိပါတယ်အဲ့ရရင်လည်းကျမတို့စောင့်ကြည့်ပါလားအဲ
့တော့မဲရောက်73ရုံလုံးကိုဘယ်စားလဲ73နဲ့မြေလုံးကိုကြည့်နိုင်မလား
အဲ့ဆက်တောင်းလို့ဆိုလို့မန္တလေးတိုင်းမှာရှိတဲ့တိုင်းရင်းသားဟိုဝင်းကြီးနေရာတော့မကြည့်ပါဘူးရှင်တန်းတန်းနေရာကြီးအားလုံးတော့ကြည့်ဖို့အစီအစဉ်ရှိပါတ
ယ်။ဒါတော့ဖန်တီးအင်ဂျင်နဲ့ပေါ့နော်။
ဟုတ်တယ်။ဒါမဲ့မဲယုံတိုင်းတော့မဟုတ်ဘူးပေါ့နော်။မဲယုံစုစုပေါင်းကမဲယုံ300ကျော်ပေါ့။အမှစောင့်ကြည့်လိုက်လာပြီး600ကိုအတုံးပြီးတော့ကျမတို့ခွင့်ပြုရင်လည်းဒီ taste အဖွဲ့နဲ့ပြုပေါင်းလို့စောင့်ကြည့်ပါတော့
။ဟုတ်ကဲ့ခင်ဗျာကျွန်တော်ဒီဆွေးနွေးပွဲအတွက်တချို့ပေးပို့ထားတဲ့စာလေးတချို့ဖတ်ချင်ပါတယ်။ကျွန်တော်အရင်ဆုံးသီရိစီယာဆိုတဲ့သူပေးပို့ထားတဲ့စာလေးဖတ်ပြပါမယ်။သူရေးထားတာကတော့ NLD ဟာအရင်ကဆိုရင်အနိုင်သေးကြပေါက်တွက်ဆလို့ရပေမဲ့ပြည်သူတွေပေါ်မှာအပြောလုံနေတာနောက်တကယ်တမ်းအနိုင်ရတဲ့အခါမှာအလုံးနဲ့ပြောတခြားစီဖြစ်နေတာတွေကြောင့်ပြည်သူများဟာ NLD ရဲ့ရည်ချင်းမရှိခြင်းကိုသိရှိလက်ခံလာကြပြီးတော့အမျိုးသားတိုးတက်ရေးကိုဦးစားပေးတဲ့ပါတီတွေအနိုင်ရလာပါမယ်တဲ့2020အထိပင် NLD တောင်းခံထားနိုင်ဖို့ခရင်ပါလေဆိုပြီးတော့သူစီရကသူ့ရဲ့အမြင်ကိုရေးပါတယ်ခင်ဗျာနောက်ထပ်သရော့ရှစ်တခုတယောက်ကတော့ဦးစိတ်မောင်ပါဦးစိတ်မောင်ရဲ့စာကိုမနန်းလောင်ရေးဖတ်ပါအောင်ခင်ဗျာ
ဟုတ်ကဲ့ရှင်နိုဝင်ဘာလ3ရက်နေ့မှာကျင်းပမယ့်ကြားဖြတ်ရွေးကောက်ပွဲကိုပြည်သူအများအခုစိတ်ဝင်စားနေကြပါတယ်တဲ့စိတ်ဝင်စားနေတဲ့အချက်ကတော့မဲပေးရဖို့ထက် NLD ပါတီတောင်ပြိုကမ်းပြိုနိုင်ပွဲရနိုင်ပါဦးမလားဆိုတဲ့အတွင်းနဲ့စိတ်ဝင်စားနေတယ်လို့လေ့လာမိပါတယ်2016ခုနှစ်ရွေးကောက်ပွဲမှာ NLD ဟာလူလူရဲ့ချစ်ခင်လေးစားအားကိုးအားထားပြုနေရတဲ့အချိန်ကိုရပြီးအောင်ပွဲကြီးခံနိုင်ခဲ့ပါတယ်ပြိုင်ဖက်ပါတီကြီးတစ်ခုကတော့ပါတီဝင်အားတန်ကနန်းထိရှိပြီးရှိနေတာဖြစ်လို့မဟုတ်ချအောင်ဝယ်ရလိမ့်မယ်လို့ယုံကြည်နေခဲ့တယ်တဲ့ဒါကြောင့်ဒီပါတီကြီးကိုထောက်ခံအားပေးတဲ့အဖွဲ့အစည်းတွေအေးအေးဆေးဆေးနေခဲ့တယ်အောက်လန်းအထက်လန်းတွေမတုံခဲ့ကြဘူးဒါကြောင့်လွတ်လပ်မြတ်သားတဲ့ရွေးကောက်ပွဲလို့ကဘာကဘာအတိမတ်ပြတဲ့ရွေးကောက်ပွဲဖြစ်ခဲ့ပါတယ်ဒီကြားဖြတ်ရွေးကောက်ပွဲမှာလက်ရှိဖွဲ့စည်းထားပြီးပါတီတွေထပ်မံအသစ်ဖွဲ့လာတဲ့ပါတီတွေတတိပုဂ္ဂလပါတီတွေပါဝင်အရွေးခံကြမှာဖြစ်လို့ပွဲစီပြီးတော့မဲပြန့်သွားကြရှိပါတယ်အပြိုင်ဆိုင်သဘောတွေရှိလာမှာမို့အကြံဖန်သဘောလည်းပါတဲ့တဲ့လောက်ပါလာနိုင်တယ်လို့ယူဆမိပါတယ်ပြည်နယ်တွေမှာတော့ပြည်နယ်သားတွေပဲပေါ့သို့တော့လက်ရှိအာဏာရပါတီကတော့လွတ်တော်အစဉ်အဆက်မှာအင်အားတောင့်တင်းနေပြီဖြစ်တဲ့အတွက်အစွန်းထွက်ကြဖြတ်ရွေးကောက်ပွဲမဲရလတ်ကိုအလေထားချင်မှထားမယ်ထင်ပါတယ်တိတ်ခါအကြခံပြီးအကြံဖန်သဘောလုံးမယ်မထင်ပါဘူးရိုးသားစွာပြိုင်ဆိုင်သွားမယ်ထင်ပါတယ်လို့ရေးထားပါတယ်ရှင
်ဟုတ်ကဲ့ခင်ဗျာဒါကတော့ဦးစိန်မောင်သူ့ရဲ့အမြင်ကိုပေးပို့ထားတာပါ တရရှင်ရဲ့အမြင်ကတော့ပြောမှဆိုရင် NLD ပါတီအတွက်တကယ်ကိုအကဲဆမ်းမဲ့သူစမ်းတမ်းမဲ့လာမဲ့ရွေးကောက်ပွဲကြီးအတွက်စမ်းတမ်းမဲ့ပွဲဆိုပြီးတော့တုံ့တက်လူတွေအတော်များများလည်းရှိပါတယ်။ကျွန်တော်ဒါနဲ့ပတ်သက်လို့မက်ခင်လင်းငယ်ကိုပဲပြန်ပြီးမေးချင်ပါတယ်။မက်ခင်လင်းငယ်ကြားပါလားခင်ဗျာ
။ဟုတ်ကဲ့ကြားပါ။
ဟုတ်ကဲ့ခုနကပြောသွားလို့ပါပဲ။ခုတရရှင်ရဲ့အမြင်ကတော့လက်ရှိဒီရွေးကောက်ပွဲဟာမြို့သားတမစီဖွဲ့ချုပ်နဲ့ပတ်သက်လို့စမ်းတမ်းမဲ့ပွဲပေါ့။အဲ့တော့ကျွန်တော်တခုမေးချင်တာက2015တုန်းကတော့ NLD ကခုနကတရရှင်တယောက်ပြောလို့ပဲအာတကယ်ကိုတောင်ပြိုကမ်းပြိုအနံ့ရပြီးတော့တော်ရွက်ောက်ပွဲကလည်းတော်လေးဟိုအားလုံးလူစိတ်ဝင်စားမှုကြီးကြီးနဲ့အရှိန်ဟွန်ကောင်းကောင်းနဲ့လုံနိုင်ခဲ့တယ်ခင်ဗျာအဲ့တော့အခုဒီရွက်ောက်ပွဲမှာရောဒီရွက်ောက်ပွဲစီးရင်ကြီးတွေကဘလို့များရှိပါလဲခင်ဗျာအရှိန်ဟွန်ကောင်းနဲ့လုံနေကြလားဘလို့များရှိလဲခင်ဗျာ
ဒီ
ရွက်ောက်ပွဲပါလဲရှင်ခင်ဗျာအာရွက်ောက်ပွဲစီးရင်လုပ်ငန်းတွေပါစီးရင်လုပ်ငန်းတွေကို energy ဖြစ်စီတခြားပါတီဖြစ်စီတို့ရဲ့လုပ်ငန်းတို့ရဲ့လှုပ်ဆောင်မှုပါဟု
တ်ကဲ့ရွက်ောက်ပွဲဒီစီးရင်လုပ်ငန်းတွေကတော့အဲ့ NLD ပါတီအပါအဝင်ပေါ့နော်ဒီအရင်2015တုန်းကလို့အကုန်လုံးကတော့တက်တက်ကြွကြွတော့တိတ်မရှိပါဘူးရှင်ပါတီတွေကပေါ့နော်ဒီတိုင်းရင်းသားဒေသမှာလည်းတိုင်းရင်းသားပါတီကအဲဒီစီးအောင်ရေးလုပ်တာဒီလူလူအလုံးရဲ့စိတ်ကိုဟိုဒီပါဝင်စိတ်ဝင်စားလာအောင်လုပ်နိုင်တဲ့အခြေအနေမျိုးကကျွန်တော်စောင့်ကြည့်လိုက်တဲ့အခါမှာတိတ်မတွေ့ရဘူး
ဟုတ်ကဲ့ခင်ဗျာမက်ကလင်ကကျေးဇူးပါမက်စမာဦးကြီးခုနကကျွန်တော်ပြောလို့ဒီရွက်ောက်ပွဲစီးအောင်ရေးလုပ်ငန်းတွေက2015နဲ့ရှင်လို့ရှိရင်ပါတီတွေရဲ့လှုပ်ဆောင်ချက်ဘယ်လိုများရှိလဲခင်ဗျာ
ပါတီ
ဟုတ်ကဲ့ပါတီစီးအောင်ရေးလုပ်ငန်းတွေပေါ့ဒီရွေးကောက်ပွဲစီးအောင်ရေးလုပ်ငန်းတွေဘယ်လိုများအရှိန်ကိုရှိပါလဲ2015နဲ့ရှင်လို့ရှင
်ဟုတ်ကဲ့ပါတီစီးအောင်ရေးတော့ပုံမှန်တောင်းတဲ့ရွေးကောက်ပွဲကောင်ရှင်ဖြစ်တဲ့ကာလအတွင်းမှာပဲဒီမီဒီယာကနေတစ်ချက်နဲ့ဟောပြောတာတွေရှိတယ်ပေါ့နော်နောက်ပြီးတော့အပြင်မှာလည်းပုံမှန်တောင်းတဲ့လုပ်နေကြတာတွေကျွန်တော်တို့တွေ့ပါတယ်လို့အခုကကြားပြတ်ဆိုပေမဲ့လည်းအခုဒီ NLD ဆိုလည်း NLD ကလည်းသူရဲ့ဒီသူတူပေါ့နော်မိတဝက်မိနယ်လောက်မှာတော့တာမဲ့ကာလတကယ်အနေနဲ့အစွမ်းကုန်ပေါ့နော်သူဒီကမှရှိတဲ့ပါတီရှင်တွေကအစွမ်းကုန်အပြိုင်ဆိုင်အမဲဆွေတာဒီနေ့တိုင်းအမြင်တွေ့ရတယ်ပေါ့နော်အဲ့လိုပဲတိုက်တော့ဒီကနေ့ဥပမာဆိုလို့ရှိရင်ခိုင်ဆိုလို့ရှိရင်လည်းတတိပုဂ္ဂလအနေနဲ့ခွဲသွားတယ်ဒီ AMP နဲ့ဒီလိုကြီးလည်းရှိနေတယ်ဆိုတော့တို့ရောလည်းမဲတွေကိုယ်ကြမယ်မဲကိုယ်နဲ့အနေထားမှာပုံပြီးအနိုင်ရဖို့လိုတာဖြစ်တော့အချက်အနေနဲ့ပေါ့နော်ဒီလိုမျိုးလေးပြန်ကြည့်ကြတော့ရှိရဲ့ရှိ
ဟုတ်ကဲ့
ဒါကတော့အကုန်ထွက်လာနေတယ်တော့73နေရာပဲရှိတယ်ဆိုမှလည်းလူတွေကအဲကုန်တိတ်ခါပိုင်းအရာရောပေါ့နော်အနိုင်ရဒီတဲ့အတွက်ဒီစီးရင်းမှုအပိုင်းမှာတော့တော်တော်ကတော့တော်တော်စီးရင်းကြရတယ်ပေါ့နော်တော်တော်ကြရတယ်လို့သိရတာပေါ့နော
်အရင်ကလို့
ဆိုလို့ရှိရင်တော်တော်မြို့နယ်လည်းရှိတယ်ပေါ့နော်မဲဆန္ဒနယ်ရာလည်းနေတယ်ဒါပေမဲ့ဒီလိုင်းကြီးတော့ပေါ့နော်ခုနကပါတီလောက်ရှိရတယ်ဒီစိတ်ကမ်းပါဆိုလို့ရှိရင်ပေါ့နော်ဆိုတော့အငြင်းတဲ့တစ်ခုစီးရုံးမှုတွေအငြင်းရှိနေတယ်ဆိုတော့တော့တွေ့ရတယ်ရှိ
ပါဟုတ်ကဲ့အဲ့တော့ဒီအရင်ပြီးခဲ့တဲ့ရွေးကောက်ပွဲမှာဆိုရင်စီးရင်းကာလမှာပဲတစ်ဖက်တစ်ဖက်ပါတီတွေတိုင်ကြတာဖြစ်တယ်ထိတိုက်ဖြစ်တာမျိုးတွေလည်းရှိခဲ့ကြတယ်အဲ့လိုအခြေအနေမျိုးတွေရောဖြစ်ခဲ့ပါလား
ဟုတ်လို့ဆိုကြတယ်ကျွန်တော်ကတိထားတဲ့လောက်ပေါ့လေကျွန်တော်ညီငယ်တလောက်ဆိုလို့ရှိရင်တော့ဒီဟုတ်တုံးကလို့ပေါ့ဒီအဲ2015တော့ကလို့ထိတိုက်ဒီလိုမျိုးတွေ့ရမျိုးတွေတော့ကျွန်တော်တို့မတွေ့ဘူးဒါကတော့အဲ့လိုမတွေ့အောင်လည်းဒီကော့ပိုကော်မရှင်ဘက်ကလည်းအဲ့ဒါကိုလည်းဖြည့်ပြီးတော့အစီအစဉ်ထားတဲ့တဘောရှိတယ်ပေါ့နော်ကျွန်တော်တို့တည်ထားရဲ့
ဟုတ်ကဲ့ခင်ဗျ
ာကျွန်တော်ကတော့ဒီဟုတ်ကဲ့ဟုတ်ကဲ့
ဟုတ်ကဲ့ကျွန်တော်အခုလူအောင်တဲ့ဒီမိုကရက်တစ်ပါတီသူကတော့လက်ရှိရွေးကောက်ပွဲမှာဝင်ပြိုင်နေပါတယ်နေရာတနေရာမြင်းကြံဘက်မှာသူ့ရဲ့ကမ်ပိန်းမန်နေဂျာတူဖြစ်တဲ့ကိုမျိုးဟန်ဒီလိုင်းပေါ်ရောက်နေပါတယ်ကိုမျိုးဟန်ကြားပါလားခင်ဗျာ
ဟုတ်ကဲ့ကြားပါဘူး။
ဟုတ်ကဲ့ကိုမျိုးဟန်အခုဒီရွေးကောက်ပွဲဆိုရင်ကိုမျိုးဟန်တို့ပါတီအနေနဲ့လှုပ်တဲ့ခါမှာကြုံရတဲ့အခက်အခဲမျက်မျက်တသက်ရှိရလားဘလို့အတွေ့အကြုံတွေများရှိပါလဲ
။ကျွန်တော်တို့ဒီရွေးကောက်ပွဲခုလက်ရှိအနေအထားမှာတော့ကျွန်တော်တို့ဒီကုသိန်းကိန်းလက်ထက်ကပေါ့နော်ပုံစံမျိုးတွေပါပဲ။ဘာဖြစ်လို့လဲဆိုတော့လက်ရှိအာဏာရပါတီတွေကနေပြီးတော့ရွေးကောက်ပွဲမတိုင်ခင်မှာကျွန်တော်တို့မလုပ်ရလဲဆိုတော့လမ်းဖောက်တာတို့ဟိုလမ်းပေါက်တာကြောင်းဆောက်ပြီးမယ်ဆီယုံဆောက်ပြီးမယ်ဆိုတဲ့အဲဆီယုံရိုးမျိုးတွေပေါ့နော်အဲ့ဒါမျိုးတွေလောက်တာတွေကဒီနေ့ချိန်ထိရှိနေသေးပါပဲကျွန်တော်တို့မြင်းကြံမျိုးဟိုကြားရရွေးကောက်ပွဲမတိုင်ခင်မှာဝန်ကြီးချုပ်ကိုယ်တိုင်ကျွန်တော်တို့တရားရှိမိကြီးဖွင့်ပေးတာအထက်တန်းကြောင်အစ်မျိုးပြည်ပအထက်တန်းကြောင်ဖွင့်တာတွေလုပ်တယ်အခုရွေးကောက်ပွဲနားတခါနှီးတာတော့လေလျက်ချက်မိကြီးဖွင့်ပေးတာမျိုးတွေပါလုပ်တယ်နောက်လုပ်ငန်းရှင်တွေဒီလိုလုပ်ငန်းရှင်တွေခေါ်ပြီးတော့ဟုတ်ကောဒီကမျိုးတွေပါလို့တော့
ဟုတ်ကဲ့
ဒါရီကကျွန်တော်တို့ဟိုးအရင်ဦးတိန်ချိန်ကထက်ကလုပ်ခဲ့တဲ့ပုံစံညာဒီနေ့ချိန်ဒီရှိနေသေးပဲဆိုတာကျွန်တော်တို့တွေ့ရတယ်ပေါ့နော
်ဟုတ်ကဲ့
နောက်တစ်ချက်ကတော့ကျွန်တော်တို့ဒီရေကောက်တဲ့ကမ်ပိန်းကာလမှာတော့ကျွန်တော်တို့ဒီနှောက်ရတာပြီးတာ
အမှားတော့တင်ရှိဒါနဲ့ဟိုတချို့လူတွေရိုးရွားတယ်အမှားတော့ဒီလိုပေါ့ကျွန်တော်တို့ပန်ပလန်ဝေကိုလာတာလာရှိတယ်ဒီလိုတွေအားလုံးကတော့အရှိအနာရပါတီကိုပဲထောက်ခံမယ်ပေါ့အဲ့ဒါမျိုးလာတာလာနောက်ဆက်တာတော့ပြေရကြုံရရပါတယ
်ခုနကဝင်ကြီးချုပ်တွေဝင်ကြီးတွေလာပြီးတော့ဒီနေမြေဒေသကိုဆင်းတဲ့အခါမှာမဲဆွဲစည်းရုံးနာမျိုးပါတီကိုမဲပေးတာပါဆိုပြီးတော့ပြောတာမျိုးလုတ်ပိုင်ကိုတုံးပြီးတော့ပြောတာဆိုတာမျိုးတော့ရှိပါလား
အဲကျွန်တော်တို့အဲ့ဒါကတော့ကျွန်တော်တို့တိတိကျကျတော့မသိရပါပဲလုံငန်းရှင်နေနေပြည့်တဲ့အချိန်မှာတော့သူတို့မဲတောင်းနေတို့ဒါလုံငန်းရှင်ရင်တချို့ကပြောတာကျွန်တော်တို့ကြားရပါတယ
်မဲတောင်းနေဆိုတော့သူတို့မဲထဲပါဆိုပြီးပြောတာလား
ဟုတ်ကဲ့ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျေးဇူးပါကိုမျိုးဟန်ကြီးကျွန်တော်မက်ခင်လင်းငယ်ကိုပြန်ပြီးလှည့်ပေးကြပါမယ်မက်ခင်လင်းငယ်ကိုမျိုးဟန်ပြောသွားတာကြားမိမှာပါအဲ့တော့ဒီရွက်ကောက်ပွဲတွေမှာဘာပြောအာဏာရပါတီတွေကဖြစ်လေဖြစ်ထားတော့ရှိပါတယ်။ဩဇာလုတ်ပိုင်ခွင့်ကိုတုံးပြီးတော့ဒီမဲဆွစည်းရုံးနာမျိုးပေါ့။ဒါမျိုးတွေအလားတူအခြေအနေမျိုးတွေတခြားနေရာတွေမှာရောတိရှိပါသလားခင်ဗျ။အခြေအနေဘယ်လိုရှိပါလဲ။ဘာလို့ဆိုဒွန်ဆန်းစုကြည်ကိုနိုင်ကကချင်းတို့ချင်းတို့ခီးထွက်လာတဲ့မျိုးတွေလည်းရှိတွေ့နေရလို့ပါ။
ဟုတ်ကဲ့ရှင်။တချို့ဟာမျိုးတွေအဲဟာမျိုးတွေတော့ဒီပါတီလက်ရှိအာဏာရပါတီအနေနဲ့ပေါ့နော်။ဒီပါတီနူဝါရရဲ့ဘာလို့ပြောရမျိုးရလဲကျွန်တော်ရေဒီယိုမှာပြောရမျိုးရလဲတွေ့ရမျိုးရှိပါတယ်ဒီဒါဒါနဲ့ပတ်သက်လို့ကျွန်တော်ဆောင်းကြည့်လေးလာဒီအမြင်နဲ့ပြောရမယ်ဆိုတော့ဒီကလေးဟိုကျွန်တော်တို့အမြင်နဲ့ဒါမျိုးကရွေးချယ်ခွင့်ရှိမယ်ဆိုရင်တော့ဒီလိုလူမျိုးရုံမတုံးမယ်တခြားလူတွေတုံးမယ်ဆိုတော့ပို့ပြီးအပြောအဆိုခံရလွတ်မယ
်ဟုတ်ကဲ့မက်ခီလင်းငယ်လေးဟုတ်ကဲ့မက်ခီလင်းငယ်ကြားပါတယ်ခင်ဗျာဟုတ်ကဲ့အဲ့တော့ဒီဒီဟာပါတီလက်ရှိရွက်ကောက်ပွဲစီးမင်းရဆိုရင်ဒီလိုပြောဆိုတာနဲ့ပတ်သက်ပြီးတော့ဥပဒေအရညှိစွန်းပါလား
အဲဒီဘာကော်မရှင်မှာကော်မရှင်ရဲ့ဒီဥပဒေအရပေါ့နော်သူအဲဥပဒေနဲ့ညှိစွန်းလာဆိုအဲ့ကော်မရှင်ကော်မရှင်ကလည်းမေးရင်တော့ပို့ကြည့်မယ်ဆိုလို့ရှိရင်ကျွန်တော်တို့ကြာဆောင်ကြည့်လေလားအပိုင်းအားလည်းဒီညှိစွန်းလားမညှိစွန်းလားဆိုတာကိုပြောဖို့ချက်အဲဒါမျိုးတွေကလို့ဒီဟိုပါတော့ဟိုကျမတို့ဒါရွေးချယ်မှုရှိနေတယ်ဆိုတော့ဒါမျိုးမလုံးကြီးပို့ပြီးတော့ပြင်းပြင်းထန်ထန်ရှိနေလို့ဒီမှာ
ဟုတ်ကဲ့ခင်ဗျာ
ကျွန်တော်ဒီပိုင်းကတော့ကော်မရှင်နာရပို့ပြီး
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒါရိုက်လီလိုက်စီစဉ်အချိန်ဆီတော်လို့ပါပေါင်းဆွေးနွေးပေးတဲ့မက်ဆင်မာဦးမက်ခင်လေးငယ်တဲ့တော်ရှင်တွေအားလုံးကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဒါရိုက်လီလိုက်စီစဉ်ဒီမှာပဲညနာခွင့်ပြပါခင်ဗျာ
ကျွန်တော်တို့မဆမွန်နဲ့အတူကုသညဦးစီစဉ်တင်ဆက်တဲ့ဒိုင်းလေးလိုင်းဆွေးနွေးခန်းကိုကြားခဲ့ရတာပါရှင်။အခုတော့ကျန်နေတဲ့အချိန်အတွင်းသတင်းအချင်းချုပ်ကိုမှတင်ပြထိုက်ကပြောပြပေးပါဦး။အမေရိကန်ပြည်ထောင်စုပင်ဆယ်ဗေးနီးယားပြည်နယ်ပစ်ဖတ်မြို့မှာပြီးခဲ့တဲ့သတင်းပတ်ကဂျူးပြားချောင်းတွင်ပြစ်ခတ်ခံရမှုအတွင်းတည်ဆုံသွားရတဲ့၁၇ဦးရဲ့မိသားစုဝင်တွေကိုအလေးထားမှုကိုပြတ်တာတဲ့အနေနဲ့သမ္မတဒေါ်နယ်ထရန့်ရဲ့ဇနီးဖြစ်သူမလာနီယာတို့ဒီကနေ့အင်္ဂါနေ့မှာပစ်ဖတ်မြို့ကိုတွားရောက်မှာဖြစ်ပါတယ်။ဒါပေမဲ့လည်းဂျူးခေါင်းဆောင်တချို့ကတော့သမ္မတအနေနဲ့ပစ်ဖတ်မြို့ကိုတွားမဲ့အရေးကိုအရေးထက်လူပြူလူမျိုးရင်းဝါဒီတွေကိုပြစ်တင်ရှုတ်ချတာအရင်လုပ်ဖို့တောင်းဆိုနေကြပါတယ်။အင်ဒိုနီးရှားနိုင်ငံမြို့တော်ဂျကာတာကနေလမ်းရုံးအဲ၄ချောင်းလိုက်လျင်တစ်စင်းမိနစ်တနည်းလှနေမိနစ်အစောပိုင်းမှာပြန်တက်သွားပြီးတဲ့နောက်မိနစ်ပိုင်းအကြာမှာပင်လယ်ထဲပြစ်ကျခဲ့တာမှာလိုက်ပါသွားသူအလုံးသေဆုံးသွားပြီလို့ယုံကြည်ထားကြပြီးလိုက်ပါသွားတဲ့ခီးတယ်နဲ့လေရင်အမှုတန်း189ရောက်ရဲ့ရုပ်အလောင်းကြီးရရှိရေးရှာဖွေကယ်ဆယ်ရေးလှုပ်တာတွေဒီကနေ့မှဆက်ပြီးတော့စ조사နေကြပါတယ်။အမေရိကန်ပြည်ထောင်စုကိုဥတီလာနေတဲ့ဟွန်ဒူရပ်စ်နိုင်ငံကရွှေပြောက်အခြေချဝင်ရောက်လာသူတွေကိုအမေရိကန်မက္ကဆီကိုနယ်စပ်မှာဟန်တားရာမှာကူညီပေးနိုင်ဖို့အမေရိကန်တပ်ဖွဲ့ဝင် 9200 ကိုအမေရိကန်စစ်ဌာနချုပ်ပန်တဂွန်ကဆေးလွှတ်ထားပါတယ်။ရန်ကုန်တိုင်းတကုန်းစိတ်ကန်းဆက်မှုဆောင်ကဖွယွင်အထက်ချုပ်ဆက်ယုံမှအလုတ်ထုတ်ခံရထားရတဲ့အလုတ်သမား30ကိုအလုတ်ပြန်ခန့်ဖို့ဆက်ယုံဘက်ကသဘောတူလိုက်တာကြောင့်တရင်ဘက်နဲ့ချီချမြင့်ခဲ့တဲ့အလုတ်သမားတွေရဲ့ဆန္ဒပြအပွဲလည်းပြီးဆုံးသွားပြီဖြစ်ပါတယ်။တရင်အချင်းချုပ်ကိုမှတင်ထိုက်ကြေညာပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လို့ရမှာမှစုံမဖြစ်ပြီးအတန်ဖိုင်းအင်ဂျင်နီယာကတော့ပီတာဟန်လေးဖြစ်ပါတယ်။ PO American အစံရဲ့မနက်ခင်းမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6:00နာရီ9:00နာရီလိုင်းတူမီတာ24 kHz 13.3 လိုင်းတူမီတာ40 kHz 9540လိုင်းတူမီတာ53 kHz 9809နဲ့လိုင်းလက်မီတာ190 kHz 15905တို့ကနေဖိုင်ယူနာဆင်နိုင်ပါတယ်ရှင်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လမ်းပါစေ။ PO ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမအနံလောပါ
This program has come to you from the Voice of America, Washington.